Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ15ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့အထူးကြီးညာပေးသွားမှာဖြစ်ပါတယ်ပြည်သက်နိုင်ငံသားဝန်ကြီးကကာတာနိုင်ငံနဲ့အင်ဒီဂျင်အာရဗ်နိုင်ငံတွေကြားဆက်ဆံရေးပြပြနေတဲ့အပေါ်မှာစိုးရိမ်မကင်ဖြစ်ရတယ်လို့အလေးနက်ပြောကြားလိုက်ပါတယ်ခွဲလွန်သူတရုတ်တိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှာဘိုရဲ့ရုပ်အလောင်းကိုဒီကနေ့မနက်ပိုင်းမှာမီးသွင်းကြိုပြီးတော့အယိုးပြာကိုပင်လယ်ထဲကိုကျဲချလိုက်ပါတယ်Wimbledon Tennis အမျိုးသမီးတူချင်းနောက်ဆုံးဖိုင်နယ်မှာတော့စပိန်က Garbiñe Muguruza ကVenus Williams ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြားမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ရှမ်းပြည်နယ်ကိုတွားရောက်တဲ့အကြောင်းနဲ့ပတ်သက်လို
့ခုမနေ့ကတော့တချို့ဒီ area ရှိတဲ့အရက်ဖက်အဖွဲ့ကိုဒီရှမ်းဖွဲ့ကြီးနဲ့တော့တွေ့တယ်နော် okay နောက်မနေ့ကတော့လမ်းရှုပ်ထောင်သွားတယ်သွားပြီးတော့အဲ့မှာကျင်းသားနှစ်ယောက်နဲ့တွေ့ပါတယ်မနေ့ကအခုရန်ကုန်ပြန်ရောက်တာပါခင်ဗျာ
ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရဦးဝေဝင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှဆုနဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ဒေါခင်ဆိုးဝင်းတို့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့2016ဂျွန်လအမေရိကန်ရွေးကောက်ပွဲကြိုမဲ့ဆက်စီဝင်ကာလာတွင်သမ္မတထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့နဲ့ရုရှားရှိနေလို့ညူယောက်မြို့ကထရမ့်အဆောက်အအုံမှာတွေ့ဆုံခဲ့တဲ့အတွင်းအဲ့ဒီမှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။ရုရှားရှေ့နေနတာလီယာဗက်ဆိုနစ်ကာယာနဲ့အတူရုရှားနယ်ပယ်အမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆာမိုချာနော့ဖ်နဲ့ရီနက်အမက်ရှင်တို့ဆိုသူတွေလည်းဒီတွေ့ဆုံမှုမှာလိုက်ပါသွားတယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ကြနေမှာဖော်ပြလိုက်ပါတယ်။သမ္မတထရမ့်ရဲ့သားဒေါနယ်ထရမ့်ဂျူနီယာကဒီတွေ့ဆုံမှုဟာရုရှားကလေးတွေကိုအမေရိကန်တွေမွေးစားတာနဲ့ပတ်သက်ပြီးရုရှားကတမ်းမြှထားတာကိုဆင်းရဲပြောဆိုမှုအတွက်ဆိုပြီးတော့မူလကပြောကြခဲ့ပါတယ်။ဒါပေမဲ့အခုတစ်ပတ်မှာတော့ထရမ့်ဂျူနီယာကရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့ပြိုင်ပွဲဖြစ်တဲ့ဟီလရီကလင်တန်နဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေပေးမယ်လို့သူကဂရီပေးခဲ့တာကြောင့်ဒီအစည်းအဝေးကိုတက်ရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။တချို့သတင်းမီဒီယာတွေကတော့ဒီတွေ့ဆုံမှုမှာရီနက်အမတ်ရှန်ပါဝင်တယ်လို့ဖော်ပြခဲ့ပြီးတဲ့နောက်သူဒီတွေ့ဆုံမှုမှာပါဝင်ခဲ့တယ်လို့ရီနက်အမတ်ရှန်ကဝါရှင်တန်ပို့သတင်းစာကြီးကိုတောက်ချနေကပြောကြခဲ့ပါတယ်ခင်ဗျာ။
American ပြည်ထောင်စုမြောက်ပိုင်း Rhode Island ပြည်နယ်မှာကျင်းပနေတဲ့ American ပြည်နယ်အုပ်ချုပ်ရေးမှုတွေရဲ့နှစ်ပတ်လည်ညီလာခံမှာကျန်းမာရေးပြည်သူစောင့်ရှောက်မှုနဲ့ NAFTA လို့ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများအခုလိုကုန်သွယ်ရေးသဘောတူစာချုပ်ဆတဲ့ကိစ္စရပ်တွေကိုအာရုံစိုက်ဆွေးနွေးနေကြပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အတူ American ဒုတိယသမ္မတ Mike Pence တို့လည်းညီလာခံမှာမင်းငွန်းပြောကြားခဲ့ကြပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံကြားအရေးကြီးတဲ့ကုန်သွယ်မှုဆက်ဆံရေးအတွက် NAFTA ခေါ်မြောက်အမေရိကတိုက်နိုင်ငံများအခုလိုကုန်သွယ်ရေးသဘောတူစာချုပ်ကိုပြန်လည်ညှိနှိုင်းနေတဲ့အချိန်မှာအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှုတွေအနေနဲ့နိုင်ငံရေးဖြတ်လိုက်ဖို့မကြိုးစားကြပါနဲ့လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွက်ကနေဒါနိုင်ငံဟာထုတ်ကုန်အများဆုံးဝယ်ယူအားပေးတဲ့နိုင်ငံဖြစ်တယ်လို့အကောင်းဆုံးဖောက်တယ်လဲဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီညီလာခံအတွင်းကနေဒါဝန်ကြီးချုပ်က Kentucky, Wisconsin, Rhode Island နဲ့ Iowa ပြည်နယ်ကအုပ်ချုပ်ရေးမှုတွေအပါအဝင်တခြားပြည်နယ်အုပ်ချုပ်ရေးမှုတွေနဲ့ပါတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။NAFTA မြောက်အမေရိကတိုက်နိုင်ငံများအခုလိုကုန်သွယ်ရေးသဘောတူစာချုပ်ဟာ American ကုမ္ပဏီတွေနဲ့အလုပ်သမားတွေအတွက်အကျိုးမရှိလို့ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့နဲ့ပြန်လည်ညှိနှိုင်းပေးမယ်လို့ American သမ္မတ Donald Trump ကကတိတွေပေးထားပါတယ်ရှင်
။ American သမ္မတ Donald Trump ရဲ့ခီးသွားလာခွင့်တားမြစ်ထားတဲ့အထက်က American ပြည်ထောင်စုမှနေထိုင်သူတွေရဲ့အဖိုးအဖွားတွေကိုကင်းလွတ်ခွင့်ပေးဖို့ American ခရိုင်တရားသူကြီးတဦးကဆုံးဖြတ်ခဲ့တာကို American တရားရုံးချုပ်အနေနဲ့တားဆီးပေးဖို့တရားရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။တရားရေးဝန်ကြီးဌာနကအရေးအပေါ်အယူခံကိုတောက်ချာနေမှာတင်သွင်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူးလူးခရိုင်တရားသူကြီး Derek Watson ကမွတ်စလင်များစုနေထိုင်ကြတဲ့ Iran, Libya, Somalia, Sudan, Syria နဲ့ Yemen နိုင်ငံတွေကနေအမေရိကန်မှာရှိတဲ့သူတို့ရဲ့မိသားစုတွေနဲ့အတူနေနိုင်ဖို့အတွက်မိသားစုတွေကပြည်ဝင်ခွင့်လျှောက်ထားနိုင်တဲ့သူစည်းရင်းကိုတိုးပစ်လိုက်ပြီးတော့ကိုယ်အသိနဲ့ကိုယ်ချင်းချင်းဆုံးဖြတ်ကြဖို့ကိုလည်းပြောကြားလိုက်ပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုမှာအခြေချဖို့အတွက်ဒုက္ခသည်အေဂျင်စီတွေကနေခွင့်ပြုပြီးသားသူတွေကိုလည်းကင်းလွတ်ခွင့်ပေးဖို့သူကအမိန့်ချမှတ်ခဲ့ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံသားရေးဝန်ကြီးကကာတာနိုင်ငံနဲ့အိန္ဒိယအာရဗ်နိုင်ငံတွေအကြားဆက်ဆံရေးပြက်ပြားနေတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့အလေးနဲ့ပြောဆိုလိုက်ပါတယ်။ကာတာနိုင်ငံဒိုဟာမြို့ကိုရောက်ရှိနေတဲ့ပြင်သစ်နိုင်ငံသားရေးဝန်ကြီးဂျွန်ဧဖ်လက်ဒရီယန်ဟာအိရှင်ကာတာနိုင်ငံသားရေးဝန်ကြီးရှိတ်မိုဟာမက်ဘင်အဗ်ဒူလ်ရာမန်အယ်တာနီနဲ့ဒီကနေ့တွေ့ဆုံပြီးသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကာတာရဲ့အိန္ဒိယချင်းပင်လယ်ကွေ့နိုင်ငံတွေဖြစ်တဲ့ဆော်ဒီအာရေဗျ UAE ကိုအာရဗ်စဝါးများပြည်ထောင်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကနေကာတာနိုင်ငံဟာအကြမ်းဖက်အဖွဲ့အစည်းတွေကိုပံ့ပိုးနေတယ်လို့စွပ်စွဲပြီးဇွန်လပိုင်းကဇန်ပိုင်းကစလို့အဆက်အသွယ်တွေဖြတ်တောက်ကအချက်ဆက်သုံးချက်ကိုလိုက်နာဖို့တောင်းဆိုလိုက်ကြပါတယ်။ကာတာနိုင်ငံကတော့စည်းစက်ညှိနှိုင်းမှုသဘောတူပေမဲ့အချုပ်အခြာအာဏာကိုတော့အထိပါမခံနိုင်ဘူးလို့တုံ့ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမကြသေးခင်ကအဲ့ဒီဒေသကိုခီးသွားရောက်ခဲ့ပေမဲ့လို့ကာတာနိုင်ငံရဲ့အကြက်တဲကိုမဆိုးသလောက်ပဲပြည်လည်အောင်ညှိနှိုင်းပေးနိုင်ခဲ့ပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်အသံလွှင့်ပေးနေပါတယ်။တူရကီနိုင်ငံမှာမောင်မြင်တဲ့အာဏာသိမ်းမှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့တူရကီသမ္မတရေဂျက်တိုင်ယီအာရဝန်ကအာဏာသိမ်းမှုကိုထောက်ခံခဲ့တဲ့သူအစိုးရဝန်ထမ်းတသိန်းထပ်မင်းကိုအလုကနေထုတ်ပယ်ခဲ့ပါတယ်။ဒါပြင်အစိုးရကနောက်ထပ်လူ9000ကိုလည်းဖမ်းဆီးခဲ့ပါတယ်။တူရကီအနာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရအဖြစ်နဲ့ကျင်ညာခဲ့ပါတယ်။တိုက်ခန့်တွေကတော့အာရဝန်ဆိုးရဟာအနာရှင်စနစ်ကိုဥတီနေပြီလို့ပြောလိုက်ပြီးဒီချိန်ထဲမှာပဲတူရကီသမ္မတအာရဝန်ကတော့အနာရဆိုးရကိုလုံခြုံရေးအရာချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နေနှင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။အဲ့ဒီအာဏာသိမ်းမှုကိုအမေရိကန်ပြည်ထောင်စုမှဆယ်စုနှစ်နှစ်ခုကြာတောင်းရောက်နေထိုင်တဲ့ဘာသာရေးဆရာဖတ်တူလာဂူလန်ကဦးဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအာဒိုဝန်ကပြောပါတယ်။ဂူလန်ကတော့သူ့အနေနဲ့ဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ညှင်းဆိုခဲ့ပါတယ်ခင်ဗျာ။
IS အကြမ်းဖက်သမားတွေထိန်းချုပ်မှုအောက်ကနေအီရန်နိုင်ငံမိုဆူးမြို့လွတ်မြောက်လာတာဟာအီရန်နိုင်ငံအတွက်လည်းအောင်းပွဲခံတာဖြစ်ပါတယ်လို့အီရန်နိုင်ငံအုပ်ဆောင်ရဲ့အကြီးအကဲပေးပုဂ္ဂိုလ်တဦးကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကမိုဆူးမြို့IS အကြမ်းဖက်သမားတွေလက်ထဲကလွတ်မြောက်လာတာဟာအီရတ်အတွက်ကောအီရန်နိုင်ငံအတွက်ပါအောင်ပွဲခံတာဖြစ်တယ်လို့အီရန်နိုင်ငံရဲ့အုပ်ဆောင်အလီခါမေနီရဲ့အကြံပေးပုဂ္ဂိုလ်အလီအက်ဘာဗာလီယတီကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ American Harvard Tech သူရဲ့နိုင်ငံရေးသိပ္ပံသုတေသီမာဂျစ်ရာဖီဇာဒီကတော့အီရတ်တပ်ဖွဲ့တွေရဲ့အောင်ပွဲဟာရှီအိတ်တွေစိုးမိုးတဲ့အီရန်ရဲ့ပြိုင်ဘက်ဆွန်နီစိုးမိုးတဲ့ဆော်ဒီအရေဗျနိုင်ငံလိုနိုင်ငံတွေအကြားအင်အားချိန်ငွေညာရှာညှိဖို့အတွက်အထောက်အကူဖြစ်စေတယ်လို့သုံးသပ်လိုက်ပါတယ်။အီရန်နဲ့ပြိုင်ဘက်ဆော်ဒီအရေဗျနိုင်ငံတို့အကြားတင်းမာမှုဟာအခုသတင်းပတ်တွေအတွင်ပိုပြီးတိုးလာနေပါတယ်။ပင်လယ်ခွေ့ကကာတာနိုင်ငံဟာအီရန်နဲ့ဆက်နွယ်နေတယ်လို့တန်တရားရှိတဲ့အကြမ်းဖက်သမားတွေကိုပံ့ပိုးပေးနေတယ်ဆိုပြီးဆော်ဒီဥဆောင်တဲ့တခြားအိန္ဒိယပင်လယ်ခွေ့နိုင်ငံတွေကအဆက်အသွယ်ဖြတ်တောက်ပြီးပိတ်ဆို့ဒဏ်ခတ်ထားတာအတွက်ကြောင့်မလို့တင်းမာမှုတိုးနေတာဖြစ်ပါတယ်ရှင်
။ဣဇရိုနိုင်ငံရဲ့ပန်းဖြေဟိုတယ်တစ်ခုကတိုက်ခိုက်မှုမှာဂျာမနီနိုင်ငံသား၂ယောက်ဓာတ်ထိုးခံပြီးတေဆုံးသွားတယ်လို့ဂျာမနီနိုင်ငံကအတည်ပြုလိုက်ပါတယ်။ဂျာမနီနိုင်ငံကကမ္ဘာလှည့်ခီးသွား၂ယောက်ဟာဟာဂါရာကန်ဂျီပန်းဖြေစခန်းကတိုက်ခိုက်မှုမှာတေဆုံးသွားတယ်ဆိုတာကိုစိတ်မကောင်းစွာနဲ့အတည်ပြုနိုင်ပါတယ်လို့ဂျာမန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ပင်လယ်နီကန်ဂျီမှာလူတူကတိုက်ခိုက်ခဲ့တာကြောင့်ဂျာမန်အမျိုးသမီးခီးသွား၂ယောက်တောက်ကြနေကတေဆုံးသွားခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အဲဒီတိုက်ခိုက်တဲ့သူကိုဖမ်းဆီးလိုက်ပြီလို့လည်းအီဂျစ်အာဏာပိုင်တွေကပြောပါတယ်။ကျွန်တော်တို့သိရသလောက်ဒီတိုက်ခိုက်မှုဟာနိုင်ငံသားခီးသွားတွေကိုတမင်ရွယ်ချက်ရှိရှိနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဒီလိုရာဇဝတ်မှုကြောင့်ဝန်ထဲတုံလို့ခြောက်ချပြီးတော့ဒေါသထွက်မိတယ်လို့လည်းဂျာမနီနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာနောက်ထပ်လူ၄ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ဟာဂါရာကန်ဂျီပန်းဖြေစခန်းဟာအီဂျစ်နိုင်ငံကနာမည်ကြီးပင်လယ်ကန်ဂျီတွေထဲကတစ်ခုအပါအဝင်ဖြစ်ပြီးအထူးသဖြင့်ဥရောပကလူတွေအတော်များများသဘောကျတဲ့နေရာဖြစ်ပါတယ်ခင်ဗျာ။
ကွယ်လွန်သူတရုတ်တိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှာပိုရဲ့အယိုးပြာကိုပင်လယ်ထဲကျဲချလိုက်ပါပြီ။လျူရှာပိုရဲ့ဇနီးနဲ့မိသားစုကသူ့ရဲ့ကျဉ်ချံတဲ့ရုပ်အလောင်းကိုဒီကနေ့စနေနေ့မနေ့ပိုင်းမှာမိတကြိုခဲ့တာဖြစ်တယ်လို့တရုတ်ပြည်အရှေ့မြောက်ပိုင်းရှန်ယန်းမြို့အစိုးရတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။အာနာပိုင်ရဲ့ကလျူရှာပိုရဲ့အတုပါကိုအကြီးအုံသဘော မိသားစုဆယ်ယောက်လောက်နဲ့သာပါဝင်ခွင့်ပြုခဲ့ပြီးအနီးကဆောင်ကြည့်ခဲ့ပါတယ်နိုင်ငံတော်ပုံကမ်းမှုလှုံ့ဆော်တဲ့ဆိုတဲ့ဆွဆွဲချက်နဲ့1470နှစ်ကြာခံခဲ့ရတဲ့ဒီမိုကရေစီရဲ့တွက်ကြွလှုပ်ရှားသူနိုဘယ်ညဉ့်ဉာဉ်ရေးဆုရှင်လူရှာဘိုဟာ1000ထဲမှာ၁နှစ်နေခဲ့ရပြီးအသက်60နှစ်အရွယ်မှာအသေးကင်ဆာရောဂါနဲ့ဇူလိုင်လ17ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်
ကွန်ဒိုအဆောင်တို့ခုမိကြီးကျဲလောင်ကျွမ်းခဲ့တာကြောင့်လူ3ယောက်တိဆုံးသွားခဲ့တယ်လို့ဟဝိုင်ပြည်နယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်မာကိုပိုလိုဆိုတဲ့အဆောင်ရဲ့26ထပ်မှာတောက်ကြနေကစပြီးမိလောင်ကျွမ်းခဲ့တာဖြစ်ပြီးတော့အဲ့ဒီကနေ25တပ်နဲ့28တပ်ထိအထိပြန့်နှံ့ကုန်တာဖြစ်တယ်လို့ပြည်နယ်ရဲအရှိမန်နွယ်နာဗက်စ်ကပြောပါတယ်တိဆုံးသွားသူတွေဟာ26ထပ်ကသူတွေဖြစ်ပြီးအသေးစိတ်ကိုတော့သူကပြောဆိုမသွားခဲ့ပါဘူးအခန်းပေါင်း986ခန်းရှိတဲ့အဲ့ဒီကွန်ဒိုတိုက်ခန်းကြီးရဲ့အပေါ်ဘက်မှာမီးလောင်နေတဲ့ချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေရောက်လာပြီးတော့အဲ့ဒီမှာနေနေတဲ့သူတွေကိုအဆောက်အုံတွေကနေကယ်ထုတ်ခဲ့ကြပါတယ်ဒီမာကိုပိုလိုအဆောက်အုံကို1980ခုနှစ်ကတည်ဆောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်တုန်းကတော့ဟိုနိုလူလူမျိုးကအဆောက်အုံတွေအနေနဲ့မီးလောင်တဲ့အခါမှာမီးပေးကာကွယ်တဲ့ရေပန်းစနစ်ကိုမဖြစ်မနေတပ်ဆင်ရမယ့်အချိန်မတိုင်ခင်ကဆောက်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာWimbledon Tennis အမျိုးသမီးတူချင်းနောက်ဆုံး final မှာတော့ Spain နိုင်ငံက Garbiñe Muguruza ကအနိုင်ရပြီးတော့ champion ဖြစ်သွားပါပြီ။ပြီးခဲ့တဲ့မိနစ်ပိုင်းကပြီးသွားခဲ့တဲ့နောက်ဆုံး final ပွဲမှာ Muguruza နဲ့ American က Venus Williams တို့ကစားခဲ့ကြတာဖြစ်ပြီးတော့ပထမပွဲမှာအကျိတ်နဲ့ကစားပြီးတော့ Muguruza က6-5နဲ့နိုင်ပါတယ်။ဒုတိယပွဲမှာလည်း Muguruza က6-3နဲ့နိုင်ပြီးတော့နောက်ဆုံးမှာ Muguruza က6-5 6-3နဲ့နှစ်ပွဲပြန်နိုင်ပြီးတော့champion ဖြစ်သွားခဲ့တာပါဒါဟာ Muguruza အတွက်တော့ပထမဆုံးအကြိမ် Wimbledon ပြိုင်ပွဲကိုပိုဆွဲတာဖြစ်ပြီး Grand Slam Supla ကိုတော့ဒုတိယအကြိမ်မြောက်ရတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ဒေါခင်ဆိုဝင်းတို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှမ်းပြည်နယ်ကိုရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်မစ္စယန်ဟီလီဟာရှမ်းပြည်နယ်အတွင်းကလာရှိုးအကျဉ်းထောင်ကိုသွားခဲ့ပြီးဖမ်းဆီးခံအကျဉ်းသားတချို့ကိုတွေ့ဆုံခဲ့တယ်လို့စစ်ရေးပဋိပက္ခတွေနဲ့တင်းမာနေစေရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခက်အခဲတွေလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးလည်လာခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရန်ကုန်ရုံးပြောခွင့်ရကပြောပါရတယ်ဒီကနေ့မနေ့ပိုင်းကဒီရှမ်းပြည်နယ်လာရှိုးမြို့မှာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ရှမ်းလူခွင့်ရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ကဲ့ပါမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာအခုဆိုရင်တော့ရှမ်းပြည်နယ်ခီးစဉ်ကနေတဆင့်ရန်ကုန်မြို့ကိုဒီညနေခင်းမှာပဲပြန်လည်ဆက်ရောက်သွားပြီးဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ရှမ်းပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးပြောခွင့်ရဦးဝေဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကိုမနေ့ကတော့တချို့ဒီအဲရီယာရှိတဲ့အရက်ဖက်အဖွဲ့ကိုဒီရှမ်းအဖွဲ့ကြီးနဲ့တော့တွေ့တယ်နော်ဟုတ်ကဲ့နော်မနေ့ကတော့လမ်းရှုပ်ထောင်သွားတယ်သွားပြီးတော့ဒါအဲ့မှာအကျဉ်းသားနှစ်ယောက်နဲ့တွေ့ပါတယ်မနေ့ကအဲ့ဒီကလည်းအရက်ဖက်အဖွဲ့ကြီးတချို့ပေါ့နော်တွေ့ကြပါတယ်ဟုတ်ကဲ့အခုရန်ကုန်ပြန်ရောက်လာပါပြီခင်ဗျဟုတ်ကဲ့
ဟုတ်ကဲ့နောက်ထပ်ခီးစဉ်ကဘာတွေများရှိပါလဲအင်ကဲဟုတ
်အဲရှိပါသေးတယ်ပြင်ရင်ကြံပါသေးတယ်နောက်နေပြီးတော့လည်းကြံပါသေးတယ
်ဟုတ်ကဲ့ကချင်ပြည်နယ်ဘက်ကသွားဖို့ရှိပါလားရှင
်မရှိဘူး
ဒီကနေ့ဇူလိုင်လ15ရက်နေ့စနေနေ့မနက်ပိုင်းမှာတော့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီနဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့လူခွင့်ရေးနဲ့ဆစ်ပြေဒုက္ခသည်အရေးလှုပ်ရှားသူတွေတွေ့ဆုံခဲ့ကြပါတယ်။ဒီရှမ်းလူငယ်ကွန်ရက်ကကိုယ်စားလှယ်တွေလည်းရှမ်းပြည်နယ်လာရှိုးမြို့မှာတွေ့ဆုံခွင့်ရခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေဆစ်ပြေဆစ်ဆောင်ဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေလူခွင့်ရေးချိုးပေါက်ခံနေရတဲ့အခြေအနေတွေအပါအဝင်သဘာဝတရားစာတတူးဖော်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကထားတင်ပြခဲ့ကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မစ္စယန်ဟီလီကိုသူတို့တင်ပြခဲ့တဲ့အကြောင်းအရာတွေကိုတော့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကအခုလိုပြောပြပါဗျ
။ဟုတ်ကဲ့မနေ့က9:00-10:00ကျွန်တော်တို့တွေ့ခွင့်ရပါတယ်ခင်ဗျ။အဲကျွန်တော်တို့အနေနဲ့ဆွေးနွေးဖြစ်တာကအခုလက်တော်ဖြစ်နေတဲ့ဟိုနတ်မတူဘက်ကတိုက်ပွဲကိစ္စဟိုတိုက်ပွဲရဲ့ landmine ကိစ္စရဲ့ပါမယ်။အဲဒီတိုက်ပွဲကြားထဲမှာအပြည်သူလူထုတွေခံစားတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိမယ်။အဲနောက်ပြီးတော့ကျွန်တော်တို့အကြောင်းမီတွေးကိစ္စတွေပါမယ်။ဟိုပုံဘက်ကပင်ဘက်ဓမ္မိဆက်ယုံကိစ္စတို့ပါတော့ပါမယ်ဗျ။
မေဆန်ဟီလီအနေနဲ့ရှမ်းပြည်နယ်တွင်ကဆစ်ပြေးဒုက္ခသည်စခန်းနေအထိတွားရောက်လေ့လာခြင်းပေမဲ့လုံခြုံရေးအရာအာဏာပိုင်တွေဘက်ကခွင့်မပြုခဲ့တဲ့အတွက်သူ့အနေနဲ့တွားရောက်နိုင်ခြင်းမရှိဘူးလို့မေဆန်ဟီလီဘက်ကပြောဆိုခဲ့တဲ့အကြောင်းရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကပြောပါတယ
်အစိုးရစီခွင့်တောင်းတယ်အစိုးရခွင့်မပြုဆိုအရင်ထွက်လာတဲ့အခါကျတော့ကျွန်တော်တို့လည်းတိုက်တွန်းတာတော့တိုက်တွန်းတယ်တွားတင့်တာတော့ဟိုတွားတင့်တယ်လို့တော့ပြောပါတယ်အမေတို့ကနိုင်ငံတော်ကခွင့်ပြုချက်မရတော့သွားလို့မရလို့သူပြောလို့သူ့ဘက်ကတော့သူကဒါကောက်တာပဲရှိမယ်လို့ကျွန်တော်တို့ထင်တယ
်ကုလသမဂ္ဂလူခွေအထုကိုယ်စားလှယ်မေဆန်ဟီလီဟာဇူလိုင်10ရက်နေ့ကနေဇူလိုင်လ22ရက်နေ့အထိ12ရက်တာကြာမြင့်မဲ့သူမရဲ့6ချိန်မြောက်မြန်မာပြည်ခီးစဉ်ကိုတော့ဇူလိုင်လ10ရက်နေ့တနင်္လာနေ့ကစတင်ခဲ့တာပါသူ့ရဲ့6ချိန်မြောက်မြန်မာပြည်ခီးစဉ်တွင်မှာရန်ကုန်တိုင်းပါဝင်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေဘူးတီတောင်အကျဉ်းတောင်တွေကိုတွားရောက်လေ့လာခဲ့ပြီးတော့အခုဒီရှမ်းပြည်နယ်ခီးစဉ်အပြီးမှာတော့ကရင်ပြည်နယ်နဲ့နေပြည်တော်ကိုတွားရောက်ဖို့ရှိတယ်လို့သိရပါတယ်
မဆုမတင်ပြခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းအင်ကာညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့သတင်းနောက်မဆုအစီအစဉ်ကိုတင်ပြပေးပါမယ်1962ခုနှစ်ဇွန်လ9ရက်နေ့မှာစစ်အစိုးရကမိုင်းခွဲဖျက်ဆီးခဲ့တဲ့တမိုင်းဝင်ចောင်းသားသမဂ္ဂအဆောက်အအုံကိုကျပ်ငွေ5ဘီလီယံအကုန်ခံပြီးပြန်လည်တည်ဆောက်ဖို့လက်ရှိ NLD အစိုးရကစီစဉ်နေပါတယ်။ဒါပေမဲ့ NLD အစိုးရအနေနဲ့သမဂ္ဂအဆောက်အအုံသစ်ပြန်လည်တည်ဆောက်ရေးမှာသက်ဆိုင်သူအားလုံးရဲ့သဘောဆန္ဒတွေကိုအလေးထားဖို့အားနည်းနေတာကြောင့်ဝေဖန်ခံနေရပါတယ်။ဒီအကြောင်းကို VOA သတင်းတော်ကိုစီသူကသတင်းတော်မတ်စုအစီအစဉ်ဖြစ်နေတင်ပြထားပါတယ်ရှင်။
မမကြီးကိုထိတ်တုံးချုပ်ပေးရတော့မယ်သူတို့ဟာတိတ်ဆိတ်စွာခန်းပြင်ကိုထပ်သွားကြရတော့တယ
်2019ခုနှစ်မှာ55နှစ်ပြည့်ခဲ့တဲ့7 July နှစ်ပတ်လည်နေ့ဇူလိုင်လ9ရက်နေ့မှာတမကအဆောက်အဦမြေနေရာကိုចောင်းသားမျိုးဆက်တွေလာရောက်ဂါရဝပြုခဲ့ကြပြီးတော့တမကအဆောက်အဦတစ်ပြန်လေတိဆောက်ရေးမှာခေတ်ဆက်ဆက်ចောင်းသားတွေရဲ့သဘောဆန္ဒတွေကိုအစိုးရကအလေးထားဖို့တောင်းဆိုခဲ့ကြပါလေ1929ခုနှစ်ကတိဆောက်ခဲ့ပြီးတော့1962ခုနှစ်မှာဘုံခွဲဖြက်စီးခံခဲ့ရတဲ့တမိုင်းဝင်တမကအဆောက်အဦကြီးကိုပြန်ပြီးတည်ဆောက်နိုင်ဖို့အတွက်ငွေကျပ်5ဘီလီယံအသုံးချဖို့ NLD ဆိုရတဲ့ရဲ့ပထမဆုံးရေးဆွဲတဲ့ဘတ်ဂျက်မှာထည့်သွင်းခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့မှာတမကတည်ဆောက်ရေးနဲ့ပတ်သက်ပြီးတော့အဆိုရအလွတ်တော်နိုင်ငံရေးပါတီတွေကျွမ်းကျင်ပညာရှင်တွေနဲ့သက်ဆိုင်သူတချို့ရဲ့ဆွေးနွေးချက်တွေအရဆောက်လုပ်ရေးဝန်ကြီးဌာနရဲ့အဆောက်အဦအဆိုပြုပုံစံတွေကိုအများသိအောင်ချပြခဲ့တယ်လို့အဲ့ဒီအစည်းအဝေးတက်ရောက်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်ဦးတင့်လွင်ကပြောပါတယ်
အဲ့မှာဟိုတက်ရောက်လာသူတွေကလည်းသူတို့ဖြစ်ချင်တာကိုဆွေးနွေးကြတာပေါ့ဆွေးနွေးကြတဲ့အခါကျအဲ့မှာတခုကတော့အဲ့မှာဟိုခေါင်းစဉ်ဟိုပေါ့ဒီဆောက်လုပ်ရေးဝန်ကြီးဌာနနေပြီးတော့ဟိုကျွန်တော်အဆိုပြုပုံစံနေတင်ပြရင်ဆိုပြုပုံစံနေတင်ပြရတဲ့အခါကျတော့အဲ့မှာအဆိုပြုပုံစံရဲ့သဘောကတော့ရှေ့ရကြည့်လို့ရှိရင်သူကဟိုတမကဆောက်ပုံစံပေါ့ဗျာအဲ့နောက်မှာပန်းညာလေးတခုရှိမယ်အဲ့နောက်ဖက်မှာတော့အစစ်မြင့်အဆောက်ဆုံးအဆောက်အုံရှိမှာပေါ့ဗျသူကဘက်စုံသုံးခံမလို့ဟိုအမိတက်တာပေါ့နော်အဲ့ခါကျတော့သူကဒီစီမံကိန်းကိုဘက်စုံသုံးခံမတိဆောက်ရန်လို့မိတက်တဲ့အတွက်ဒီဟာမသိတော့ဘူးဆိုပြီးတော့ဒါတမကကိစ္စဆိုတော့တမကတိဆောက်ရွယ်ဖြစ်တဲ့နေဆိုဝင်းကျုပ်ကလည်းအလွယ်ကူပဲသဘောတူပါတယ်ဝင
်တမကအဆောက်ဦးတိဆောက်ရေးအတွက်အားလုံးပါဝင်တဲ့ဖြစ်မြောက်ရေးကော်မတီနဲ့ကျွမ်းကျင်သူတွေပါဝင်ဖွဲ့စည်းထားတဲ့တိဆောက်ရေးကော်မတီကိုဖွဲ့စည်းသွားဖို့ဆိုရကစီစဉ်ထားတယ်လို့လည်းဥတင်လွင်ကပြောပါတယ်88ចောင်းသားမျိုးဆက်ကိုမြအေးကတော့တမကနဲ့ပတ်သက်သူအားလုံးရဲ့စန္ဒမယူပဲအဆောက်အဦပုံစံကိုဆိုရကအလင်းစလိုစီစဉ်တာဟာမတင့်တော်ဘူးလို့သုံးသပ်ပါတယ
်ဒီနေရာမှာပဲဆောက်ဆောက်ဗျာအားလုံးသဘောတူဒီနေရာမှာရင်ပြင်မဲ့လို့လို့ကြောက်တိုင်မဲ့ဆိုက်ဆိုက်ဒါပေမဲ့တမိုင်းအမှန်လေးတော့ဖော်ထုတ်ဖို့လိုမယ်အဲ့ဒါကြီးကလုပ်ဖို့လိုတယ်လို့ကျွန်တော်အနေနဲ့အများစုရဲ့စန္ဒကလည်းအဲ့တိုင်းပဲလို့ကျွန်တော်တို့သိထားတယ်ဟောအဲ့ဒါနဲ့ကင်းလွတ်ပြီးလုပ်လိုက်တဲ့ခါမှာတမကအဆောက်အဦမဟုတ်ပဲဘက်စုံသုံးပကန်းမတွေပါအဲ့ဒါမှကျွန်တော်လုပ်လို့မရဘူးဗျာအဲ့ဒါတော့ပြောတာလေဟိုအစိုးရတက်ခဲ့ဟိုအစိုးရတက်လက်ထက်မှာကျွန်တော်တို့အစိုးရပဲဗျာကျွန်တော်တို့ကိုယ်တိုင်ကလည်းတမကောက်အစိုးရနဲ့ကျွန်တော်တို့စောက်ချင်တာပေါ့ဒါကျွန်တော်ဖြစ်စေချင်တာဒေါ်စုဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာစောက်တာပို့ပြီးတော့ထည့်သွားတာပေါ့ဗျာဒါပေမဲ့လုံခံနေမှားသွားရင်တယောက်တယောက်နားလည်မှုကြီးလွဲတာနေစပြီးတော့မှအချင်းချင်းနေကြားထဲမှာတွေးကွဲစရာကြီးဖြစ်သွားမှာစိုးတယ်အဲ့ဒါတော့ကျွန်တော်မဖြစ်စေချင်ဘူးဘာဖြစ်လို့ဆိုတော့ဒီချိန်ခါမှာအလုံးကတသားတည်းတစ်ဖက်ထဲမှာပဲရက်တည်တင့်နေတယ်လို့ကျွန်တော်မြင်လို့ပါ
ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်ပြီးတော့တမကအဆောက်အဦအသေးတိဆောက်ရေးအတွက်သက်ဆိုင်သူတွေနဲ့ဆွေးနွေးတဲ့နေရာမှာလက်သက်နဲ့အဖွဲ့အစည်းတွေကိုပဲတွေ့ဆုံတာမျိုးမဟုတ်ပဲနဲ့အားလုံးပါဝင်ရေးအလေးထားဖို့ကြောင်းသားမျိုးဆက်တွေကတိုက်တွန်းကြပါတယ်
သူတို့အားလုံးအဆန္ဒတွေပါစေချင်တယ်အနည်းဆုံးလင်းဟုတ်တယ်မလား လာတော့ပြောကြပါပါဠိပြောကြပါဟုတ်လားအဲ့ဒါလောက်မကြည့်ကြင်တော့မှဟုတ်လားចောင်းသူចောင်းသားတွေအနေနဲ့ဘာပဲဘယ်လိုဖြစ်စေဘာဖြစ်လဲဒါကျွန်တော်အဆောက်အဦလောက်တဲ့အခါမှာပညာရှင်နေနဲ့ဒီစုံနဲ့စိတ်နေလျောက်ပါတဲ့ရှင်နေမှုတွေလောက်ကျင်တယ်ခင်ဗျားတို့ဆန္ဒတွေကျွန်တော်ပါစေခြင်းအဲ့ဒါလောက်ပြောရင်ငါတို့ဘာမှပြောကြမရှိပါဘူးပြီးမှအားလုံးပါဝင်စဉ်းစားတဲ့အဆောက်အဦပဲဆိုပြီးတော့ A ပဲဆောက်ဆောက် B ပဲဆောက်ဆောက်ငါတို့မပြောဘဲနေလို့ရပါအခုကျတော့ငါတို့ကိုမြန်တယ်ဥစ္စာဘယ်တော့ဟိုတင်းလောက်တာမြန်လားငကလက်လောက်ထားတာ
ဒါမဟုတ်အနေပေါင်းတော့တမကတွေတိုင်းတဲ့ပြည်နယ်ရဲ့တမကတွေတိုင်းတဲ့တမကတွေအဲ့လိုတွေနဲ့လည်းဒါတက်ဆိုင်နေတာအဲ့တော့အဲ့လိုတွေအားလုံးပေါဝင်နေတဲ့အတိုင်းနေနောက်ထောင်ဖို့လို့ဆိုတော့အစိုးရအနေနဲ့ဒါကိုတတိပြုဖို့လို့ပဲဘောဒါကိုတတိမြုပ်ပြီးလုပ်မယ်ဆိုရင်တော့မဖြစ်လာတဲ့အကျိုးဆက်တွေကတော့တော့လေပြင်းထန်တာလည်းဖြစ်ဖြစ်ပါဘို့ဒါကတော့ကျွန်တော်တို့ဒီဖြစ်လာတဲ့အခြေအနေပေါ်မူတည်ပြီးကျွန်တော်ကဆုံးဖြတ်သွားပါမယ်ဒါပေမဲ့အဲ့ဒါကြီးအကျိုးဆက်တွေကအစိုးရပဲနောက်ဆုံးမှအစိုးရအနေနဲ့အထိနာလိမ့်မယ်လို့ကျွန်တော်တို့ကနေတယ်ဘော
တမကအစောဦးဆောက်လုပ်မဲ့အပေါ်မှာကွဲပြားတဲ့အမြင်တွေအမျိုးမျိုးရှိကြပါမိစစ်အာဏာရှင်တွေမိုင်းခွဲဖျက်ဆီးခဲ့တဲ့တမိုင်းမှတ်တမ်းကြံနေစေဖို့ကိုတော့တမကနဲ့ပတ်သက်သူအားလုံးကဆန္ဒရှိကြပါတယ
်တန်ဟာလေစစ်တပ်ရဲ့ခြေရလေးရဖြစ်တယ်စစ်တပ်ဗိုလ်ချခဲ့တဲ့တမိုင်းဖြစ်နေငါတို့ကဟာလေဒီတိုင်းထားကျင်တာတကယ်ပြောတဲ့ခါကျတော့တော်စုကဟာလေတော့အာဃာတမထားဖြစ်နေတဲ့ခါကျတော့ဒီသောသူမထားကျင်ဘူးဆိုတော့သူကအာဃာတမထားနေထားကျင်တာသူငါတို့ခံစားတဲ့ဒုက္ခတွေသူလည်းခံစားရမှာမဟုတ်ဘူ
းအဓိကအကြဆုံးအချက်က62ခုနှစ် 7 July မှာဘယ်သူတွေကဘာကြောင့်ဒီအဆောက်အုံကြီးကိုဖြိုခဲ့တယ်စစ်အာဏာရှင်စနစ်စစ်အစိုးရရဲ့ခုနပြောလို့ဓာတာချင်းဒုတ်ဒုတ်ချင်းကျွေးကြော်တာနဲ့အတူဖျက်ဆီးခဲ့တယ်ဆိုရယ်တမိုင်းအမှန်တရားကတော့ရှိ ው ရှိရလိမ့်မယ်ဒါကတော့ကျွန်တော်တို့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကငိုပြလို့ဓာတာချင်းပြီးတဲ့ပုံစံမျိုးကတော့ဒီအဆောက်အုံဆောက်တာမျိုးကျွန်တော်သဘောတူ
တမကအဆောက်အုံအစ်ပေါ်ထွန်းလာရေးအပြင်တမကများလွတ်လပ်စွာဖွဲ့စည်းနိုင်ရင်းနဲ့စစ်ဆိုးရဆက်ဆက်ចောင်းသားတွေအပေါ်ဖန်စီတာတွေဖိနှိပ်တာတွေနဲ့ပတ်သက်ပြီးတော့လက်ရှိတမတော်ခေါင်းဆောင်တွေကဖွင့်ဟဖော်ထုတ်ဖို့ကိုလည်း7 July နှစ်ပတ်လည်နေ့မှာចောင်းသားအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ခင
်ဗျအပတ်စဉ်တင်ဆက်တဲ့သတင်းနောက်မှဆုအစီအစဉ်ကိုနားဆင်ကြကြရတာပါအခုတော့မြန်မာတခွင်အစီအစဉ်အလက်ဖြစ်ပါတယ်မြေချောင်းတွေကိုပုံမှန်ထိမ့်သိမ့်မှုမလုပ်တာလူတွေရဲ့ဗျောဂတွေကနေမြေတွေတိမ်ကောလာတာကြောင့်မြန်မာနိုင်ငံမှာရေလွှမ်းမှုမှုဒဏ်ကိုနှစ်ဆင်ဆိုသလိုခံစားနေကြရပါတယ်မြေချောင်းတွေဟာတုတ်ပြန့်တတဲ့သဘောရှိတာကြောင့်မြေတွေချောင်းတွေပေါ်မှာစီမံကိန်းတွေလုပ်တော့မယ်ဆိုရင်တည်တည်ကြာကြာစစ်စစ်ပြီးမှလုပ်သင့်တယ်လို့လည်းပညာရှင်တွေကသတိပေးနေပါတယ်ဒါကြောင့်မြေချောင်းတွေမတိမ်ကောအောင်တစ်ပင်တွေအမြန်ဆုံးစိုက်ပျိုးဖို့ပညာရှင်တွေကတိုက်တွန်းနေကြတာပါအပြည့်အစုံကိုတော့မြန်မာတခွင်အစည်းအဝေးမှာမြို့မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ပေးပါလိမ့်မယ်ရှင
်မြန်မာနိုင်ငံမှာတက်တော်တွေပြုံးတိလာတာနဲ့အမျှမိုးရွာသွန်းတဲ့အခါမြေချောင်းတွေကိုမြေစီလွှာနဲ့တဲနှုံပိုးချမှုတွေတဖြည်းဖြည်းနဲ့များပြားနေပါတယ်အဲ့လိုမြေချောင်းတွေကိုတဲနှုတ်ပို့ချမှုများလာတဲ့အခါမှာတော့မြေချောင်းတွေရဲ့ကျန်းမြေမြင့်တက်လာနိုင်ပြီးတိမ်ကောမှုတွေလည်းဖြစ်လာနိုင်ပါတယ်။အဲ့လိုမြေကျန်းမြေမြင့်တက်လာတာမြေတွေကောလာတာကြောင့်ရေကြီးရေရှမ်းမှုတွေဖြစ်လာနိုင်ပြီးမြန်မာနိုင်ငံဟာဆိုရင်လည်းအခုနောက်ပိုင်းရေကြီးရေရှမ်းမှုတွေကိုနှစ်စဉ်ဆက်တိုက်ဆိုလို့ခံစားနေရပါတယ်။ဒါကြောင့်မြေချောင်းတွေကိုပုံမှန်ထိမ့်သိမ့်မှုတွေမလုပ်တဲ့အခါမှာတော့မြေချောင်းတွေကောလာနိုင်တယ်လို့ရေအရင်းမြစ်နဲ့ပတ်သက်ပြီးအကြံပေးနေတဲ့ရေပညာရှင်ဦးခင်လက်ကအခုလိုပြောပါတယ
်။ကျွန်တော်တို့ကချောင်းစီမြောင်းနေဆိုတာကပါလဲဆိုလို့ရှိရင်ကျွန်တော်တို့ကမိုးရည်မှာရေကြီးမယ်ဓာတ်သဘာဝပဲကျွန်တော်တို့ကဓာတ်ဓာတ်ဆီလို့မရဘူးသူကဒီကရေတန်တရားနဲ့သူကလည်းနေတာပဲပုံမှန်နေတယ်အဲ့ဒီတော့ကျွန်တော်တို့ကဘာဖြစ်လဲဆိုလို့ရှိရင်အဲ့ဒီပုံမှန်လည်နေတဲ့အချိန်ခါမှာကျွန်တော်တို့ကဒီပုံမှန်သူတို့ချောင်းမြောင်းကိုထိမ့်သိမ်းထားပြီးဘူးကျွန်တော်တို့ကဒီ dressing မလုပ်ထားလိမ့်ဘူးဆိုလို့ရှိရင်သူတို့ရဲ့နှွေးကစီးတဲ့ရေချောင်းဆိုတာလေတဖြည်းဖြည်းတဖြည်းကျွန်တော်ကောလာပါတယ်ကောလာတဲ့အချိန်ခါမှာဘယ်လိုလဲဆိုလို့ရှိရင်အဲ့ဒီပုံမှန်ရည်စင်းကြောင်းကပျောက်သွားပါတယ်ပျောက်သွားတဲ့အချိန်ခါမှာဆိုလို့ရှိရင်ကျွန်တော်တို့ရည်ပြင်းပြည့်နေကြမှာစီးပါတော့တယ်အဲ့ဒီစီးတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ကအများအမြင်ကတော့ကျွန်တော်တို့ကပို့ပြီးတော့ဆိုးသွားတယ်လို့ရှင်တယ်ပို့ပြီးတော့ဆိုးသွားတာလည်းဖြစ်နိုင်တယ်အဲဒါပေမဲ့လို့ကျွန်တော်တို့ထိမ့်သိမ့်မှုဟိုဟာတဲ့အာနေသွားလို့လာတယ်ဖြစ်နေပါ
မြေချောင်းတစ်ဆင့်ဟာသူ့ရဲ့တောင်းလင်းသုံးမှုဖြစ်တဲ့တိုက်စားတာတည်ယူပို့ဆောင်တာနဲ့နှုတ်ပို့ချတာတွေကိုမဆောင်ရွက်နိုင်တဲ့အခါမှာတော့မြေချောင်းတွေဟာတဖြည်းဖြည်းကောလာနိုင်တယ်လို့ရေပညာရှင်တွေကသုံးသပ်ထားပါတယ်မြန်မာနိုင်ငံအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီရဲ့အကြံပေးအဖွဲ့ထဲမှာပါဝင်တဲ့ရေပညာရှင်တယောက်ဖြစ်တဲ့ဦးချိုချိုကတော့ တဲနှုံပို့ချမှုများလာပြီးမြစ်တွေတင်ကောလာမယ်ဆိုရင်တော့စိုက်ပျိုးရေးကဏ္ဍကိုပါထိခိုက်လာနိုင်တယ်လို့အခုလိုပြောရတယ
်။ဆိုရင်ကတော့မြစ်ထဲမှာတွေဒုက္ခရောမဟုတ်ကုန်းမုံမှာလည်းဒုက္ခရောတယ်။ကုန်းမုံဒုက္ခရောဆိုကျွန်တော်အခုအနေကြောင့်မြင်သူကျွန်းတွေပေါ်တယ်။မြင်သူကျွန်းစိုက်ပျိုးရေးကဩဇာကောင်းတယ်ညောဇာကောင်းတယ်အများကြီးထွက်တယ်။ကျောင်းသူတွေဒါပဲဒုပြေတော်လူရဲ့ပရိုဆိုက်နေကြတဲ့နေရာခဏကြာရင်အဲ့မြင်သူကျွန်းနဲ့မြင်သူကျွန်းမဟုတ်တော့တဲကျွန်းတွေဖြစ်သွားလိမ့်မယ်။ဘာလို့ဆိုအပေါ်နေတိုက်စားလာတာဟာတွေကမြင်းနုမဟုတ်တော့မြင်းနုကအပေါ်မှာပါပါပဲရှိတယ်တဘာလို့ပြောအဲ့မြင်းနုပေါ်ဖို့အတွက်လည်းနှစ်ပေါင်းရာနဲ့ထောင်နဲ့ချီပြီးတော့ကြာရတယ်ဒါပေမဲ့အဲ့ဒါတွေတစ်ပင်နေမရှိတော့ကြောင့်အဲ့ဒါတွေကအရင်ဆုံးတိုက်စားပြီးတော့ပါသွားပြီပါသွားပြီဆိုရင်ကျန်တဲ့ဟာကအောက်ကကဘာမီခွန်မဲလားမသိဘူးဒီတဲတွေကြောက်တွေကျွန်တော်တို့အဲ့ဒီတဲတွေကြောက်တွေလာရင်တစ်ပင်အတွက်ဟောစာမရှိတော့အဲ့ဒါကျွန်တော်တို့အများကြီးထိခိုက်နေမှုရှိပါတယ်
မြစ်တွေချောင်းတွေဟာရေစီယာကောင်းနေရင်တဲနှုံတွေကိုအချိန်နဲ့တဲဆောင်သွားနိုင်တဲ့အတွက်မြစ်ချောင်းတွေကိုထိမ့်သိမ့်တဲ့အခါရေလမ်းကြောင်းဖောက်ပေးတာတွေရေကျွန်းတူးပေးတာတွေလှုပ်ဆောင်တင်တယ်လို့ဥက္ကင်လက်ကအခုလိုပြောပါတယ
်။တွေးရသည်ကျွန်တော်တို့ရဲ့အဲဒီရေကြောင်းပုံမှန်ရှင်းသွားပေးနိုင်မယ်အခုညီနဲ့အဲတနေ့ကစတင်ပြီးတော့ကျွန်တော်တို့ဒီရေကြောင်းပုံမှန်ဖြစ်လာအောင်တွေးရသည်ပုံမှန်ဖြစ်လာအောင်ဖန်တီးလိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်ဒါအနည်းနဲ့များကျွန်တော်တို့ဘာလို့လဲဆိုတော့ဒီအပြင်မြစ်တရားရှိတယ်ကြီးတယ်လေအဲ့တော့ကျွန်တော်တို့ကဒီဘာခေါ်မလဲဆိုလို့ရှိရင်အင်္ဂလိပ်လိုပြောရင်တော့ကျွန်တော်တို့ကဒီကျွန်တော်တို့ရဲ့ dry season water course ဆိုပုံမှာပေါ့အဲ့ဒီရဲ့နွေရာသီရေစီးကြောင်းကိုကျွန်တော်တို့ကဒီပုံမှန်တော့ကျွန်တော်တို့ကတန်ရှင်းမှုလို့ဟိုကျွန်တော်တို့ရဲ့နှုတ်ဆက်မှုလုပ်မယ်ဆိုလို့ရှိရင်ရေကြောင်းမှန်နေမယ်ရေချောင်းကိုဖြောင်းထားပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒါပို့ပြီးအောင်မြင်မယ်အဲဒီရေချောင်းဖြောင်းနေလို့ရှိရင်မှန်နေလို့ရှိရင်ကျွန်တော်ပြောသူရေကြီးလာတဲ့အများဘာလို့ဆိုရှိနေတဲ့လက်ရှိနှုံးတွေကိုလည်းသူကတီမြောင်းထဲနေပြီးတော့ဟောဒါရေကြီးချောင်းရှိတယ်ဘာမဆိုဒါတရားအများဆုံးတည့်သွားတာပ
ါဥချိုချိုကတော့ချောင်းတွေဟာတုံ့ပြန်တက်တဲ့သဘောရှိတဲ့အတွက်မြစ်တွေချောင်းတွေပေါ်မှာစီမံကိန်းတွေလှုပ်ဆောင်တော့မယ်ဆိုရင်တိတိချာချာစီးစစ်ပြီးမှလှုပ်ဆောင်တင်တယ်လို့လည်းအခုလိုပြောပါသေးတယ
်မြစ်တွေကသူတို့ကတုံ့ပြန်တတ်ပါတယ်အဲကြတဘာဝလျောက်လဲသူတို့ဆိုတော့တိုက်စားမှုတို့ပူချမှုတို့လုပ်နေကြပါတယ်အဲအဲကိုကျွန်တော်တို့ကယူဆိုင်ပြီးတော့လိမ္မာလိမ္မာမောင်းနဲ့ကင်ပြီးတော့လုပ်အောင်မယ်အဲတဘာဝလျောက်ဖြစ်တာတဘာဝလျောက်မြစ်ကြီးတယ်လို့ဟိုဒီဒီမြေမိုးခေါင်တယ်လို့ရေစူးနေသွားတယ်ဆိုတော့သဘာဝလျောက်ဖြစ်နေကြတယ်ကျွန်တော်ဟာဟိုဒါစီလို့မရဘူးအဲ့ဒါသဘာဝလျောက်ဖြစ်တယ်အဲ့ဒီဟာတွေကိုလည်းတစ်ခါလေးလူတွေကကောင်းစီရင်ဝိုင်းပြင်မယ်ဒါပေမဲ့ပိုးဆိုတာလူပြောဘာကြောင့်ဖြစ်ရတဲ့ဖြစ်ရတဲ့ကကြောက်စရာကောင်းပါတယ်မြန်လဲမြန်ပါတယ်နော်အဲ့ဒီ APS ဖြစ်လို့ရှင်လဲမြန်ပါတယ်အဲ့ဒါတွေကတော့ဆိုတော့မြေပေါ်မှာကျွန်တော်တို့ဒီစီမင်းတွေလို့တဲ့ခါကျရင်ဒီဂယူးမဆိုင်ဖက်နဲ့လုံးမိတဲ့တကြောင်လူရဲ့ပြောကကြောင့်ဆိုတော့မြစ်ထဲမှာဒရားတိုင်းတွေအများကြီးဆိုက်နေတာတို့မြစ်ကြီးကိုပိတ်ပြီးတော့ဆေးကြီးဆောက်တာတို့အဲ့ဒါမျိုးတွေအကုန်လုံးကဒီမြစ်ကိုပို့ပြီးတော့ထိခိုက်စေပါတယ်။အဲ့ဒါမြစ်ရဲ့သဘာဝကသူကတုံ့ပြန်တဲ့သဘာဝရှိတော့သူကလူကသွားပြီးတော့သူ့ကိုထိရင်သူကပြန်မတုံ့ပြန်မှာ
။ဒါအပြင်ပြည်သူတွေအနေနဲ့မြစ်ရေကိုအလွန်ကျုံတုံးချပြီးစိုက်ပျိုးရေးလုပ်တာတွေမြစ်လမ်းကြောင်းကိုပိတ်ပြီးငါးဖမ်းဆီးတာတွေမြစ်တွေရာနဲ့အမိုက်နဲ့အညစ်အကြေးဆွန့်စရာအဖြစ်မြင်နေတာတွေကိုလည်းမပြုတ်လို့ကြဖို့ပညာရှင်တွေကပြောဆိုနေကြပါတယ်။ဒါကြောင့်မြစ်ချောင်းတွေကိုထိမ့်သိမ့်တဲ့အခါအစိုးရတာမကပြည်သူတွေအနေနဲ့လည်းပူပေါင်းပါဝင်မှုလိုသလိုမြေစီးလွှာတိုက်စားမှုတွေကိုအမြန်ဆုံးထိမ့်သိမ့်မှုအတွက်လည်းတက်တော့တစ်ပင်စိုက်ပျိုးတာတွေကိုလှုပ်ဆောင်တင်နေပြီလို့ပညာရှင်တွေကနှိုးဆော်တိုက်တွန်းနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြစ်မခတရိန်အေဂျင်စီကနေ VOA ကိုဖေးပို့လိုက်တာဖြစ်ပါတယ်။
မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြကြရတာပါရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်မှာတရရိုက်လိုင်းဆွေးနွေးခဲ့အစီအစဉ်ကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ညအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ2495 3250နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သောရရှင်တွေစောင့်မျှော်နေတဲ့တရားလေးလိုင်းဆွေးနွေးကန်အစီအစဉ်အလှပ်ပါစီစဉ်တင်ဆက်သူကိုအောင်နှုန်းနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်
သောရရှင်များခင်ဗျာမြန်မာနိုင်ငံမှာဆိုးရွားဝန်ထမ်းလို့လူသိများတဲ့နိုင်ငံဝန်ထမ်းတွေပြုရင်ပြောင်းလဲရေးအတွက်အကျင့်ပြည့်ချစားမှုတွေဘိုးချုပ်ကံမှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတစ်ယောက်ကိုချမှတ်ကျင့်သုံးမှုအဆိုးရွားကစီစဉ်နေပါတယ်အဆိုးရွားရန်ရမ်းမှာအရေးကြီးတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေသလဲဘာတွေပြင်ဆင်မှုတွေလုပ်နေသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ပေါ့ပင်နိုင်ဆွေးနွေးပေးမဲ့ပုံကိုယ်တွေဖြစ်ကြတဲ့သတင်းစာဆရာဆရာဦးစိသူအောင်မြင့်မြန်မာရေးသုံးသပ်သူကိုစီရသူရေရိုးရဲ့သဘောထားမြင်တွေကိုအရင်ဆုံးရေဘူးရအမြင်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာအစိုးရရန်နေရာတွေကဒီဝန်ထမ်းတွေရဲ့လက်ရှိအစ်စင်တန်းကရေဘူးရပြောမယ်ဆိုလို့ရှိရင်ဘလို့အချင်းမျိုးမှာရောက်နေလဲဆရာဦးစီတော်မြင့်အရင်ဆုံးအချင်းချင်းသုံးသပ်ပေးပါလားခင်ဗျအ
ဲဒီနိုင်ငံဝန်ထမ်းတွေရဲ့ဖွဲ့စည်းတိဆောက်ပုံကအရင်စစ်အာဏာရှင်အစိုးရလက်ထက်တုန်းကအဲစစ်အာဏာရှင်စနစ်ကိုဟိုအာမခံနိုင်တဲ့ဟာပေါ့နော်အဲ့ဒါကိုကြားခံပေးဖို့ဆိုပြီးတော့မှအဲ့ဒီရွေချက်နဲ့သူတို့ကလှုပ်ထားတာထုတ်ထားတဲ့ခါကျတော့ဝန်ထမ်းအကြီးအကဲတွေအကုန်လုံးပေါ့နော်ကျွန်တော်တို့ဘလို့မှစိတ်ကူးလို့မရတဲ့လက်နက်ကင်ဖွဲ့စည်းနေလဲမဆိုင်တဲ့ဒီစီးပွားရေးနဲ့သက်ဆိုင်တဲ့နေရာတွေပညာရေးနဲ့သက်ဆိုင်တဲ့အကုန်လုံးကိုဒီတက်မတော်စစ်မှုထမ်းတွေနောက်ပြီးတော့မှစစ်မှုထမ်းဟောင်းတွေအကုန်လုံးကိုထည့်သွင်းပြီးတော့လုတ်ကင်လာခဲ့တဲ့အခါကျတော့ဒီနိုင်ငံဝန်ထမ်းတွေဆိုတာကတကယ်အထူးသက်ဆိုင်ရာဝန်ကြီးဌာနအပြီးပြီးကိုလုတ်ကင်ဆောင်ရွက်စရာတွေကိုအကောင့်ထဲပေါ်ပေးနိုင်တဲ့ရန်ရာပုံစံအဲ့ဒါမဖြစ်ခဲ့ဘူးဆိုတော့အဲ့ဒီအစားတော့ကနေစပြီးတော့ပြောမယ်ဆိုရင်တော့လက်ရှိအဲ့ဒါကိုအခုလက်ရှိအစိုးရကအမွေဆက်ခံပြီးတော့ရလိုက်တာပဲရလိုက်တဲ့အခါကျတော့ဟိုတော်တော်လေးကိုအစင်မပြေတဲ့ရန်နေရာကြီးလို့ပြောရင်ပြောလို့ရနိုင်တယ်ဗောနော်အကြီးအချင်းအရာရောလူမနေရာမှန်ဖြစ်မှုတွေရောခုနကတော့အာဂရီလိုက်စားတွေရောအများကြီးအမွေဆက်ခံရတဲ့အခါကျတော့အဲ့ဒါကြီးကိုပြုပြင်ပြောင်းလဲဖို့ဆိုတာကတုံတန်ကိုလုပ်လို့ရမှာမဟုတ်အခုတော့ဒီမဟာပြူဟာစီမံချက်ဒီမှာချပြီးတော့လုပ်မယ်ဆိုတဲ့အခါကျတော့ဒါရည်ရှိဖို့လေရည်ရှိတွေရှိမယ်ရည်တူတွေရှိမယ်ဒါတော့တကယ်ကိုစနစ်တကျလုပ်သွားဖို့လိုတဲ့ရန်ရအဖွဲ့ကြီးလို့ပဲကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီကိုစည်ရသူရဲ့သဘောထားလဲကြားချင်ပါတယ်ခင်ဗျာ။တေချာတာကတော့ဒီဟိုပြုရင်ပြောင်းလဲလုပ်မယ်ဆိုကြရတော့ပြင်စရာတွေရှိနေတာပေါ့လေ။ဆိုတော့လက်ရှိကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဝန်ထမ်းတွေရဲ့ဟိုအဆင့်တန်းဘယ်တိုင်းဘယ်လိုအခြေအနေမျိုးမှာရောက်နေလဲကိုစည်ရသူ
။ဒီကတော့ကျွန်တော်တို့ဟိုဒီပြည်သူ့ဝန်ထမ်းရန်တွေကတော့ဒီနိုင်ငံကိုဖွံ့ဖြိုးတိုးတက်မှုရအောင်ကျွန်တော်တို့ဆွဲတင်တဲ့နေရာမှာဆိုအဓိကအင်ဂျင်ဖြစ်ရမှာပေါ့။ကျွန်တော်တို့ဒီမှာတော့ဟို private sector လို့ခေါ်တဲ့ public ကဏ္ဍကလည်းအားမကောင်းသေးတဲ့အခါကျတော့ဒီဟိုပြည်သူ့ဝန်ထမ်းရန်တွေကိုပဲဒါကျွန်တော်တို့ကအခြေခံအမှဖြစ်တယ်။အဲ့ဒီမှာသူကအားနည်းချက်တွေရှိနေတာပေါ့။အားနည်းချက်ကတော့နံပါတ်3ချက်လောက်ကျွန်တော်ပြောချင်တာ။ဟိုနံပါတ်1ချက်ကတော့ capacity ပေါ့။သူကအခြေချင်းပိုင်းမှာကျွန်တော်တို့ကအားနည်းမှုရှိနေတယ်။ဒါလည်းလေ့ကျင့်သင်ကြားမှုလို့နောက်ပြီးအခါကျရင် case ဆက်ဆက်ကဒါစိုးမွေခံလာရတာတို့အဲ့ဒါတွေကြောင့်မို့လို့ကျွန်တော်တို့ကအခြေချင်းပိုင်းမှာပေါ့လေ။ဥပမာခေါင်းဆောင်မှုပိုင်းမှာပဲဖြစ်ဖြစ်ဒီကိုဆိုင်ရနယ်ပယ်ရဲ့ပညာရဲ့ချွမ်းကျင်မှုဘိုင်းမှာပဲဖြစ်ဖြစ်အဲ့လိုမျိုးတွေမှာကျွန်တော်အားနည်းနေတယ်နောက်တစ်ချက်ကတော့ပါလဲဆိုတော့စိတ်ဓာတ်တက်ချွတ်မှုအဲ့ကောင်ကလည်းဒါကအားနည်းနေတယ်အမြင့်ဆုံးအခြေအနေမှာမရှိဘူးဆိုတော့ဟိုလာကဟွန်ဝေနေတာတို့နောက်ပြီးရခါကျရင်ဒီမှနေရာမှာမဖြစ်တာတို့အဲ့အဲ့လိုမျိုးတွေအကြောင်းမို့လို့လဲဒါဒီကစိတ်ဓာတ်တက်ချွတ်မှုကလည်းအားနည်းနေတယ်ပေါ့နော်ဝန်ထမ်းဘိုင်းမှာကဒီပေါ်ဘိုင်းမှာရောကျွန်တော်တို့အလယ်ရောအောက်ဆုံးမှာရောဒါမျိုးချွတ်ရင်းချက်တွေကျွန်တော်တို့ဖြစ်နေတယ်အဲနောက်တစ်ခုကကြတော့ဘာဖြစ်လဲဆိုတော့ corruption ပေါ့ corruption ကတော့ဘာလို့ခြားစားတယ်ခြားစားတယ်ဆိုတာဒီငွေကြေးရတော့လကောင်ဒါမှမဟုတ်ပဲငွေကြေးကြောင့်မဟုတ်ပဲလဲစန္ဒဘိုင်းပါညာပေါ့နော်အဲ့လိုမျိုးဒီကြောင့်မဟုတ်လို့လဲဒါကခုနလိုမျိုးဟုတ်ခြားစားတဲ့ဝန်ထမ်းလည်းရှိတယ်ခြားမစားတဲ့ဝန်ထမ်းလည်းရှိတယ်ဒါပေမဲ့အဲ့ခြားစားမှုကြောင့်ကတော့ခြားမစားတဲ့ဝန်ထမ်းကိုခြားစားတဲ့ဝန်ထမ်းကကျွန်တော်တို့စိတ်ဓာတ်ပြပြမှုတွေဖြစ်နေတယ်နောက်ပြီးအခါကျတော့ဟိုတို့ရေချင်းရှိကြတော့ကျွန်တော်မဖော်နိုင်ဘူးရေချင်းအားနည်းမှုတွေလည်းကျွန်တော်ဖြစ်နေတာကြတော့ပြည်သူတွေလိုအပ်တဲ့ကျွန်တော်မဆောင်ဘူးပြီးတဲ့နေရာမှာကျွန်တော်အားနည်းမှုတွေကျွန်တော်ဖြစ်နေတာပေါ့နော်အဲ့ဒီ၃ချက်နဲ့ကျွန်တော်ညှိနေတာပေါ့
โอเคเจซูอ่ะကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့သူတွေရောဒီကျွန်တော်တို့ email တွေ Facebook တွေကနေပို့ထားတဲ့ပုံကိုယ်တွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီ email ပေးစာတွေချို့အရင်ဆုံးပေါ်ပြခြင်းပါတယ်ဟောဟို email နဲ့ပို့ထားတာဥလားမြင့်တရေမျိုးကရှိတယ်နောက်တယောက်က video ပြည့်သက်တူဆိုတာရှိတယ်မဆုမွန်ရေးဖတ်ပြပေးပါခင်ဗျ
ပြည်ရဲ့ဆိုရလက်ထက်ကစပြီးစီပင်သားရဌာနကိုနေဆက်ဒေတာပြည်တော်စုဝင်ကြီးဌာနအောက်ကနေတိုင်းနယ်ပြည်နယ်အစိုးရကိုလွှဲပြောင်းလိုက်တာအရက်သားကိုယ်စားလှယ်များနဲ့စီပင်အမှုဆောင်အရာရှိအတွင်းမှုများအဖြစ်ပါဝင်သည့်မြို့နယ်စီပင်သားရရေးကော်မတီများဥပဒေပြဋ္ဌာန်းလိုက်မှုသည်အနာဂတ်ဖက်ဒရယ်အတွက်ရှေ့ပြေးပြုပြင်မှုတရဖြစ်ပါသည်ထို့သောအမှုဆောင်အရာရှိလုပ်ပိုင်ခွင့်အရရကိုအရက်သားများဝင်ရောက်ဆောင်ရွက်ရာတွင်နှောင့်နှေးစေခြင်းမိပြောက်အောင်အချိန်ဆွဲခြင်းလုံးဝရပ်တန့်စေခြင်းစသည့်နှီးများဖြင့်ဟန်တားနေပါသည်စီပင်သားရဲကော်မတီများလုပ်ပိုင်ခွင့်တာဝန်တိကျစွာတိုးချဲ့ပြဋ္ဌာန်းဖို့လိုပါသည်ဆိုပြီးဦးလာမြင့်တရက်မျိုးကရေးထားပါတယ်ရှင် VOA ရဲ့ပရိသတ်တူကတော့အချင်းပြတ်ခြားစားမှုမဟာဗျူဟာစီမံချက်တော်နားမလည်ပါဘူးဗျာသာမန်ပြည်သူတဦးအနေနဲ့တူတူနဲ့လူရင်းပြောရရင်တော့ဖွဲ့စည်းပုံပြင်မှရမယ်အရက်သားဆိုရလက်ထဲအာဏာအပြည့်အဝအကုန်ရောက်မှရမယ်ဒီအကျင့်ပြတ်ခြားစားမှုဟာဦးနေဝင်လက်ထဲအာဏာရောက်ကလေးကနေဦးသိန်းစိန်အစိုးရဆင်းသွားခံဒီအထီကိုဆိုးဆိုးဝါးဝါးကိုလှုပ်သွားကြပါတယ်ယနေ့ NND အစိုးရလက်ထက်မှာတော့အတော်လေးတိတိတသားကြီးမလှုပ်ရဲကြပါပဲလှုပ်တာကတော့အများကြီးကိုရှိနေပါသေးတယ်အောက်ခြေကနေထိပ်ပိုင်းအထီကိုရှိကြပါတယ်အောက်ခြေကတော့စီပင်သားရတရားရေးရဲတပ်ဖွဲ့စိုက်ပျိုးရေးအခွန်ရုံးယနေ့ဒီမိုကရေစီစနစ်အရသာအစိုးရမှာအယုတ်အဆိုးဆုံးကိစ္စတွေပ
ါ Okay ဒါကတော့ကျွန်တော်တို့တော်တာရှင်တွေကအင်းမြင့်နဲ့ပြဖို့ထားတာတွေမဆုမဖတ်ပြသွားတာပါဆိုတော့ကျွန်တော်ဆရာဦးစီသူကိုမေးချင်ပါတယ်ဒေါ်ဆန်းစုကြည်ကဒီမဟာဗျူဟာကိုချက်ပြတဲ့နေရာမှာသူပြောထက်ပြောတာတစ်ချက်ရှိပါတယ်သူကဝန်ထမ်းဖွဲ့စည်းရာကောင်းမွန်သောဒီမိုကရေစီအုပ်ချုပ်ရေးရဲ့ကျော်ရုံးမှန်တိုင်းဖြစ်ပါတယ်ဆိုပြီးပြောပါတယ်ဆိုတော့ဒီအရသာအစိုးရအနေနဲ့ကလည်းပြုရင်ပြောင်းလဲရေးတွေလုပ်နေဆိုပေမဲ့အောက်ခြေမှာဘာမှသူရရပြောင်းတာမတွေ့ဘူးဆိုဝေဖန်တယ်နေလဲကြားပါတယ်ဒါပေမဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကကြတော့လေဒီအစိုးရရန်နေရထင်သလောက်မပါလို့သူတို့လှုပ်ချင်သလောက်မဖြစ်တာဆိုတဲ့သဘောမျိုးတွေပြောတာလည်းရှိပါတယ်ဆိုတော့ဒီဝန်ထမ်းရန်နေရမှာဒီလိုပေါ့လေအပြောင်းလဲတွေတကယ်မှဟိုအပြေးတယ်တကယ်ကြောက်ရွံ့မနိုင်လို့ဆိုတဲ့ဒီဝန်ထမ်းရန်နေရပါလာဖို့ဆိုလို့ရှိရင်ဆိုအရေးကြီးလှုပ်ဖို့လိုတာဘာတွေများဖြစ်မလဲဆရာဦးစီသူ
ပထမတစ်ခုကအခုဆိုရင်ဟိုနိုင်ငံရေးပို့ချုပ်ခေါ်တဲ့ဒီအစိုးရဟိုကြပါတော့တာဝန်ရှိတဲ့လူတွေပြောင်းလဲသွားပါပြီရွေးကောက်ခံတွေကတက်လာတော့ပေါ့နော်ဟိုဝန်ကြီးအဆင့်တွေတက်လာတယ်ဒုဝန်ကြီးအဆင့်တွေတက်လာတယ်နေတွေတိုင်းနဲ့ပြည်နယ်တွေမှာဆိုရင်ပြည်နယ်ဝန်ကြီးတွေပါတွေကသူတို့တက်လာတယ်သူတို့တွေကဒီဝန်ထမ်းတွေနဲ့အလုပ်လုပ်ရတာပေါ့အလုပ်လုပ်ရတဲ့အခါကျတော့သူတို့တွေမှာဟိုစိတ်ကူးကောင်းတွေပြုပြင်ပြောင်းလဲစရာတွေအကုန်လုံးဖူကျိုးမဖက်ဘဲနဲ့အာဂရီမလိုက်စားဘဲနဲ့လုပ်မယ်ဆိုတဲ့စိတ်ကူးစိတ်သားတွေအကုန်လုံးသူတို့ဒီမှာဟိုရှိကြပါတယ်အကုန်လုံးကအလုပ်လည်းလုပ်နေကြပါတယ်ဒါပေမဲ့ဒီဟာကြီးကိုအကောင့်ထဲပေါ်ဖို့ကြတဲ့အခါကျတော့လက်တွေ့လောက်ရမှာကတော့သူတို့ကြီးပဲဒီအပေါ်ထိပ်ပိုင်းကနည်းနည်းလေးပဲလုပ်လို့ဘယ်လိုမှမရနိုင်ဘူးအောက်မှာတကယ်ဒုနဲ့တယ်နဲ့ရှိတဲ့ဝန်တန်းတွေကတက်တက်ကြွကြွလိုက်ပြီးတော့ဟိုလုပ်မှသာရမှာအဲ့တော့ဝန်တန်းတွေကတက်တက်ကြွကြွလုပ်မှရမယ်ဆိုတဲ့အခါကျတော့အစိုးရတုန်းကကျွန်တော်ရောကိုစီရသူရောပြောထားတဲ့ပြဿနာတွေကခံနေတယ်သူကအဲ့ဒါကဘာကြီးခံနေကြလဲဆိုတဲ့အခါကျတော့အဲတချို့ဆိုရင်ဟိုစေတနာကိုမပါတာပေါ့နော်ဒီဝန်ထမ်းတဲကိုရောက်လာကြတဲ့ဟိုကတနစ်ပေါင်းများစွာသူတို့စိတ်ထဲမှာစွဲနေတဲ့တော်တော်များများကအဲသူအဂရီလိုက်စားမယ်ဒီကနေပြီးတော့ချမ်းသာကျွယ်ဝအောင်လုပ်မယ်ဆိုပြီးတော့မှရောက်လာတာတွေလည်းရှိတယ်တချို့ရေဦးသားရောက်လာရင်လည်းဟိုပြေလည်အောင်အဂရီလိုက်စားမှုလုပ်ပြီးတော့မှရသွားတာလည်းရှိတယ်ဆိုတော့ဒီအခြေအနေတွေအောက်မှာတချို့ကြတော့ဟုတ်ပြီပြည်ပြည်ကြောင်းလေးကိုသူတို့ကိုယ်တိုင်လည်းသွားကျင်နေပြီဝန်ထမ်းကောင်းတွေလည်းဖြစ်ကြပါတယ်ဒါပေမဲ့သူတို့မှာကလိုက်ပါဆောင်ရွက်ဖို့အတွက်ကြတော့အရေးချင်းကလည်းမရှိပြန်ဘူးဒီကာလကြီးမှာအရေးချင်းကလုံးဝမလောခဲ့ပဲရှိမှာတော့ကအဲ့လိုတွေကလည်းရှိတယ်အဲ့လိုရှိတဲ့ခါကျတော့အဲ့ဒီပြဿနာတွေအများကြီးရှိတဲ့ဟာကိုကျွန်တော်ကနိုင်ငံရေးရာဒူးတွေရသွားတဲ့ခေါင်းဆောင်တွေပေါ့နော်အစိုးရအဖွဲ့ဝင်တွေကနေပြီးတော့မှသူတို့တွေကတော့ဒီဟာကိုတွေးမိကြမယ်လို့တော့ကျွန်တော်မထင်ဘူးသူတို့တွေကဒါပဲတွေးမယ်ဆိုရင်သူတွေကကောင်းတဲ့ policy တွေထားမယ်အဲ့တော့အလုပ်တွေလုပ်ကြမယ်အဲနောက်တို့တွေကိုယ်တိုင်စံပြအနေနဲ့ဒါအာဂရီလိုက်စားမှုမရှိဘဲနဲ့ဒီလိုကျိုးပြလုပ်မယ်လို့တို့ကစဉ်းစားပြီမဲ့အဲတို့အဲ့မှာမေးပြန်ရင်းနေတာတခုကတော့ဒီဝန်ထမ်းအဖွဲ့အစည်းကိုအရှိကိုရောက်တော့တွန်းပြင်မဲ့နီးလန်းနေတို့အမျိုးမျိုးသူကရှာရတော့မယ်နိုင်ငံတကာမှာရှိတဲ့အစိုးရခေါင်းဆောင်တွေနဲ့ကျွန်တော်တို့မြန်မာနိုင်ငံအစိုးရခေါင်းဆောင်တွေနဲ့တူမှာမဟုတ်ဘူးသူအမျိုးမျိုးသူကကြည့်ရမယ်စူးစမ်းရမယ်ဘာတွေဖြစ်နေလဲဒီဝန်ထမ်းအဖွဲ့အစည်းကဒီဝန်ထမ်းအဖွဲ့အစည်းဒါလိုက်ပါလာနိုင်အောင်ဘာတွေလုပ်ရမလဲဆိုတဲ့ဥစ္စာကိုသူစီစီကြကြအရေးချင်းရှိရှိနဲ့လုံနိုင်မှသာသူကအသင့်ပြီးမှာဆိုတော့အဲ့ဒီအပိုင်းကဏ္ဍမှာတော့လောလောဆယ်ဒီ NLD အစိုးရအဖွဲ့ဝင်တွေကအများကြီးလိုအပ်ချက်ရှိနေသေးတယ်လို့ကျွန်တော်ဒီမှာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုစီသူလည်းမေးချင်ပါတယ်ဟိုတကယ်တော့ဒီမြန်မာပြည်မှာဒီတခြားလုံးကဟိုအခုနိုင်ငံဝန်ထမ်းပြည်သူဝန်ထမ်းဆိုရတဲ့အစိုးရဝန်ထမ်းလိုပဲရေဦးရဟိုနားလဲရပုံရပါတယ်ဆိုတော့ဝန်ထမ်းနေအနေနဲ့ကလည်းပဲအစိုးရအတွက်ပဲအလုပ်ကျွေးပြုရမလို့ဟိုနားလဲထားရလို့များလားဆိုတော့ဟိုကျွန်တော်အဲ့လိုစဉ်းစားမိတာပါဆိုတော့ဒီလိုအခြေအနေမျိုးကြီးကိုထိန်းချုပ်မှုဆိုလို့ရှိရင်ဟိုစနစ်တစ်ခုရှိဖို့ပိုရေးကြီးလားဒါမှမဟုတ်ဟိုလူတွေကိုဟိုပြင်မောအရေးကြီးလားဆိုလိုတာဟိုစနစ်နဲ့ဒီလူလူနဲ့ပေါ့လေဘယ်အောင်ကျွန်တော်တို့ဦးစားပေးပြီးတော့ဟိုလှုပ်ဖို့လိုမလဲ
ဟုတ်ပြန်ယူတော့ပြင်ရမှာပေါ့ကျွန်တော်လူအခုထိတ်ပိုင်းပေါ့လေခေါင်းအမိုးလုံးမှာဆိုတော့အဲဝန်ကြီးလိုက်လို့ကျွန်တော်တို့ဒုဝန်ကြီးဆင်ဒါတိုင်းနယ်ပြည်နယ်ဆိုတဲ့ဝန်ကြီးချုပ်ဝန်ကြီးပေါ့နော်နောက်ပြီးရင်အပြောင်းအလဲဆင်ဆိုတော့ကျွန်တော်တို့တမန်တော်တို့ကျွန်တော်တို့နိုင်ငံတော်အတိုင်းပြန်ပုတ်ကူအဲ့လိုပုတ်ကူတွေဆင်ရတော့ကျွန်တော်စံပြကျွန်တော်ဖြစ်ရမယ်အဲ့တော့အဂတိဆိုတာလည်းဒီဟောရမဟုတ်ဘူးပေါ့လေဒါငွေချေးရင်မဟုတ်ဘဲနဲ့ဒီဆန္ဒဂရိကိုတိတ်ညွတ်တဲ့ယူဝါဒအဲ့ဒါမျိုးစပ်ပြီးပေါ့အဲ့ဒါ ਈ နဲ့ပတ်သက်ပြီးတော့ခုနကလိုမျိုးမြတ်မြတ်တတကျွန်တော်တို့ရှိတဲ့ပုံကိုမျိုးကိုရှိရနေလောက်ကြရတဲ့ပုံကိုမျိုးရရှိဖို့လိုတယ်အဲ့ဒါတခုပေါ့နော်နောက်တစ်ခုတော့ဒါရှေ့အားကြီးလိုထိပ်ပိုင်းရဥဆောင်မဲ့ခေါင်းဆောင်တွေရှိပြီဆိုရင်ဒါစနစ်ကိုကျွန်တော်တို့ပြင်ဖို့လိုတယ်နောက်မို့ဆိုရင်စနစ်ကိုမကောင်းရင်ဒါသူတို့လက်ညှိုးထိုးနေမှာဆိုတဲ့ခါကျတော့စနစ်ကိုကျွန်တော်တို့ပြင်ဖို့လိုပါတယ်စနစ်မှာတော့ခုနကလိုမျိုးကျွန်တော်လွဲနေတာရှိတယ်လူမှန်နေရာမှာမဖြစ်တာရှိတယ်အဲနောက်ပြီးတဲ့ခါကျရင်အဲလာစာအခချင်းကိုကျွန်တော်ယော်နေနေတာရှိတယ်အဲတော့ပြီးတဲ့ခါကျရင်ရေချင်းမိုင်းနှိမ်ပါနေတာရှိတယ်ဒါတွေအကုန်လုံးကကျွန်တော်တို့ကဟိုတပြိုင်တည်းတည်းကျွန်တော်တို့ပြင်ရမှာပဲနံပါတ်ပထမဆုံးစလုပ်တင်တာကတော့ဟိုရေချင်းလိုက်ကျွန်တော်တို့ဟာယာရုတိုးတက်စီတယ်အဲလာစာချင်းကိုဖတ်ချင်းကိုကျွန်တော်တို့ပြင်နေဆိုတဲ့ဒီ move ပေါ့နော်အဲ့ဒီဟာကတော့ကျွန်တော်တို့ကပြည့်ပြည့်စုံစုံအလိုက်နာဖို့လိုတယ်အရင်ရောက်လို့ဒါကဂျာရုရင်တက်တာမျိုးပေါ့နော်ကျွန်တော်တို့အဲ့ဒါမျိုးပုံစံမျိုးကျွန်တော်တို့မသွားအောင်ပေါ့ပြီးတဲ့ခါကျရင်တော့ဒါဟိုခြားစားမှုလို့ပြောလို့တော့ဟိုအင်္ဂလိပ်ခေတ်ကတည်းကကျွန်တော်တို့ကရှိခဲ့တာပေါ့နော်ဒီ modern ကျွန်တော်တို့ bureaucracy လို့ခေါ်တယ်ခင်မီကြီးရန်နေရဒီဝန်ထမ်းရန်နေရစပေါ်ကလေးကသူကစဖြစ်ခဲ့တာဆိုတော့ဒီပြောင်းစုပါလီမန် democracy ခင်မာလဲတောက်လျှောက်ဖြစ်ခဲ့နောက်ပြီးတဲ့ခါကျဥနေခေတ်နောက်ပြီးတော့ဒီတက်မတော်ဆိုရခေတ်အဦးသိန်းစိန်ခေတ်ခုလက်ထက်စီကိုဒါတောက်လျှောက်ပါလာဆိုတော့ကျင်းပြီကြပါနိုင်ငံနဲ့တူတူကိုဒါတောက်လျှောက်ပါလာတဲ့ဆိုတဲ့ခါကျတော့ဖြည့်ရှင်းမှုတော့ကျွန်တော်ခက်တယ်။ဒါပေမဲ့ဒီခုကတော့ဒီခေါင်းဆောင်ပိုင်းကတော့ဒါကတော့ဖြည့်ရှင်းမယ်ဆိုတော့အနိုင်ထံချထားတဲ့ပုံ
။ဟုတ်ကဲ့ဟိုလောလောဆယ်ရတဲ့နိုင်ငံရေးဆန္ဒတော့ရှိနေတာပေါ့လေ။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အခုဒီကျွန်တော်ဆွေးနွေး
တာတော့ရှိနေပါတ
ော့ဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးတယောက်ကတော့ကျွန်တော်ဟိုစကိုင်းတိုင်းမြင်းမှုမျိုးကဒေါက်တာတန်းတင်ဖြစ်ပါတယ်ဒေါက်တာတန်းတင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပြည်သူဝန်ထမ်းဆိုတာကတော့ပြည်သူဝန်ကိုထမ်းဖို့ပြည်သူရဲ့เนาะငွေနဲ့ခန့်ထားတဲ့စာရင်းခေါ်တဲ့ကြော့မှခင်ဗျာဒါပေမဲ့ပြည်သူပေါ်မှာအနိုင်ကျင့်ဗိုလ်ကျနေပြီဖြစ်နေပါတယ်အခုလဲဒီကျင့်မပြောင်းလဲတဲ့နဲ့ဒီဝန်ထမ်းတွေကတန်လန့်တိုက်နေလို့တိုးတက်မှုတွေတွေ့ရတော့မတွေ့ရပဲဖြစ်နေပါတယ်ကျွန်တော်အနေနဲ့1983ကနေ1988ထိတက်သေးရောအရသေးပါပြည်သူဝန်ထမ်းခဲ့ပါပြည်သူပြည်ပြည်ခိုးတာတွေဒီလိုဒီစီရင်ဖလှယ်တာတွေလက်ထိုးတာတွေနော်လက်စားတာတွေအတရားတစ်ပြင်းရှာဖွေတာတွေကိုကျွန်တော်အများကြီးတွေ့ရပါတယ်လက်ထိုးကောင်းတဲ့လူတွေဟာနေရာကောင်းနေခွင့်ကောင်းနေခွင့်ရည်တွေအများကြီးရတာကိုတွေ့ရပါတယ်နောက်ဆုံးပြေးလဲပြေးမှယူလဲယူမှဖြစ်မယ်ဆိုတဲ့အချိန်လေးကိုကျွန်တော်သိလာတဲ့အတွက်ကျွန်တော်ဟာအလုပ်ကနေပြီးတော့နှုတ်ထွက်ခဲ့ပါအဲ့တော့အပိုင်းလေးကိုအပေးလိုက်ပေါ့နော်ပုံမလေးကိုပေးမှလုပ်လို့ဆိုတာဆက်ဆွဲထားနေပြီးတော့ပြည်သူဝန်ထမ်းတွေဟာကျူရဲ့အမုန်းကိုပဲရနိုင်ဦးမှာပါကျွန်တော်မျိုးမှာဆိုလို့ရှိရင်မြေပြင်တို့စိုက်ပျိုးရေးတို့လဝကတို့ကျန်းမာရေးဌာနတွေနော်ပညာရေးဌာနတွေဟာမပေးခင်ပုံနေကြတာပါပြင်ဖို့ဆိုရင်ကျွန်တော်တခုကြံပေးနေတာကတော့ရေးယူဆောင်ရဲ့ပေးမယ်စောင့်ကြည့်မယ်ကျူအားကိုးရတဲ့ကျူအခွင့်အရေးတာဝယ်စောင့်ရှောရေးကော်မတီမျိုးတိုင်းမှာဖွဲ့ပေးဖို့လောကနေကြောင်တင်ကြရပါတယ်ခင်ဗျာ
โอเคကျေးဇူးပါဒေါက်တာတန်းတက်ခင်ဗျာကျွန်တော်နောက်တူးလည်းရှိပါသေးတယ်ရွှေဘုံမျိုးကကိုဇော်ဝင်းနိုင်ဖြစ်ပါတယ်ကိုဇော်ဝင်းနိုင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ပါဗျာကျွန်တော်လည်းအဲ့မှာ quality ဆိုတဲ့ရည်ချင်းတွေကိုကျွန်တော်လူသက်ပါတယ်ခင်ဗျာကိုချင်းတရားလည်းကောင်းမှုဆိုပါတယ်ခင်ဗျာကိုဇော်ဝင်းနိုင်နေရယ်အဲ့မှာကျင့်သက်ခြားစားမှုတွေဒါများတော့ကျွန်တော်လည်းအဲ့ quality ကိုကိုယ်ကိုပြုပြုညံ့ကြတဲ့ဒီကျွန်တော်လက်ခံပါတယ်ကျူးတူချင်းချင်းပါပဲเนา
ะโอเคကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်အခုဟို ဟိုကျေးဇူးပါခင်ဗျာကိုဇော်ဝင်းနိုင်ဆွေးနွေးပြတာအခုကျွန်တော်တို့ဒီမှာပေးစာတချို့ပို့ထားတာလည်းရှိပါတယ်ဒါလည်းဆော့ဆော့လူတွေပြောသွားတာအားလုံးနဲ့ဆက်နွယ်နေပါတယ်သူကတော့ဒေါက်တာကျော်ရှိန်ဆိုတဲ့ email ဖြစ်ပါတယ်သူကတော့ခြားစားမှုနဲ့ဗဟိုဦးစီးချုပ်ကောင်းခေါင်းစဉ်တစ်ခုကပြားတလန်းတန်တလန်းမှာတဲ့ခြားစားမှုလည်းသူပြောတဲ့ဗဟိုဦးစီးမှုလည်းဖြေလျှော့ပေးမယ်ဆိုရင်တော့သူတို့တွေလက်ခမောက်ခတ်ပြီးပေါ့ဗျာတဲ့ခြားမစားမှဗဟိုဦးစီးစနစ်ကိုလျှော့ပေးလို့ရပါလိမ့်မယ်တဲ့ငငယ်ကရွာမှာတော့ငါအိမ်လေးတစ်လုံးကိုအဟောင်းပြန်တာမြင်မှုပါတယ်တချို့တိုင်ကိုချာလိုက်စားထားပါတယ်အခေါင်းပေါက်ကြီးဖြစ်နေပါပြီတဲ့ဒါဆိုရင်တိုင်တင်းနဲ့လဲရတယ်တဲ့တချို့ကတော့တဝက်တစ်ပြက်ပေါ့တဲ့ဒါဆိုရင်တိုင်ကိုဆက်ပေးရပါတယ်တဲ့တချို့ကျတော့အပေါ်ရံနည်းနည်းလေးချာကြိုက်ထားတယ်ဒါဆိုရင်တော့ချောက်ခါချပြီးရိုက်ချနောက်ပြီးတော့ရင်းနှီးချီတော့ရပါတယ်ချင်းတွေကတော့အတော်ဆိုးနေပါပြီတဲ့ရက်ဆက်မှာမင်းဖြစ်တဲ့တဲ့ဥပဒေအတိုင်းခြေတွေကိုရှင်းစေချင်တာတော့ကြာပါပြီဆိုပြီးသူကရေးပါတယ်ဆိုတော့ဒီဒေါ်ဆက်စုကြည်ကလည်းပဲသူ့ဒီမိန်ကုန်းထဲမှာပြောတော့တာတခုပါပါတယ်ဒီမိုကရေစီစနစ်မှာမလုံမရှုပ်မပြုတ်အတွေးခေါ်အတွက်နေရာမရှိနိုင်ဘူးဆိုပြီးတော့သူကပြောပါတယ်ဆိုတော့အစိုးရဒီမဟာဗျူဟာအကောင့်ထဲပေါ်တဲ့နေရာမှာပြက်ပြက်သားသားဒီအရေးယူကင်တရာလောက်လာမယ်ဆိုတော့ဟိုသဘောမျိုးလို့စုံနိုင်မလားဆရာဦးစီသူအောင်မြင်ဒီလိုလောက်လာရင်ရောဒါတွေကဒါမှန်ကန်တဲ့ချင်းကပ်မှုလို့စုံနိုင်မလား
ကျွန်တော်ကတော့အဲ့လောက်ကြီးကိုမမျော်လင့်နိုင်သေးဘူး။ဒါဖြစ်လို့လဲဆိုတော့ဒီဟာကဝန်တန်းအင်အားကအလုံးမ9သိန်းလောက်ရှိတယ်ဗျ။တပန်းကြီးပါပဲ။အဲနောက်ပြီးတော့မှခုနကပြုလိုအပ်ချက်ပေါ့နော်။လိုအပ်ချက်ပေါ့။လိုအပ်ချက်ကလည်းတော်တော်များတယ်ဗျ။ဘာလို့များလဲဆိုတော့အရေးချင်းမရှိမှုတွေခုနကကိုစီရီပြောသွားတဲ့လူမနေရာမှာမဖြစ်မှုတွေ။နောက်စိတ်ပါလက်ပါမဖြစ်မှုတွေ။အဲပြီးတော့မှနောက်အာဂတိလိုက်စားမှုတွေအကုန်လုံးသူကဖြစ်နေတာ။အကုန်လုံးဖြစ်နေတဲ့အခါကျတော့ဒီသူတို့တွေကိုအရေးချင်းရှိအောင်လည်းလုပ်ပေးရမယ်။အာဂီလိုက်စားမှုတွေကင်းချင်အောင်လည်းလုပ်ပေးရမယ်အဲပို့ပြီးတော့ခက်တာကတော့ခုနကတော့အရေးချင်းရှိအောင်လုပ်ပေးတဲ့ကိစ္စကတော့တော်တော်လေးကိုဟိုခက်ပါတယ်အဲဆရာတို့သက်ဆိုင်ရာရောက်သွားတဲ့နေရာတွေမှာအဲတို့ကောင်းကောင်းအလုပ်မလုပ်နိုင်ဘူးအဲ့ဒါတွေမကျွမ်းကျင်ဘူးဒီလိုဟာတွေအများကြီးပါရှိနေတဲ့ခါကျတော့ခုနကတော့အရေးယူဖို့ကိစ္စတွေပါတွေကတော့ကျွန်တော်ထင်တယ်ပြည့်ပြီးတော့လွယ်လာမှာမဟုတ်ဘူးအားလုံးပေါင်းဝန်ထမ်းက9သိန်းလောက်ရှိနေတဲ့ခါကျတော့အဓာကြီးကိုပြည့်ပြည့်ပြောင်းလဲမှုလုပ်ဖို့ဆိုတဲ့ဥစ္စာကတော့ပြည်ပြည့်ချာအဲဒီဥစားပေါ်စီမံရမယ်တော့ပါဒီကြောင့်လည်းတို့ကမဟာဗျူဟာစီမံချက်ဆိုပြီးတော့မှအဲ့လိုစီမံချက်ဆွဲပြီးတော့မှစနစ်တကျနဲ့လုပ်သွားဖို့အဲ့လိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုစီသူရောခင်ဗျအခုဟိုအစိုးရရည်မှန်းထားတဲ့အတိုင်းဆိုလို့ရှိရင်ဒီလိုပေါ်လေအချင်းပြတ်ချစားမှုတွေလည်းတိုက်ဖြစ်မယ်ဆိုတဲ့အစီအစဉ်လည်းတစ်စိမ့်တစ်ပိုင်းပါတယ်ဆိုတော့ဒီလိုပြပြသားသားအရေးယူသွားတာမျိုးတွေရောဒီဝန်ထမ်းလောကတိုးတက်ဖွံ့ဖြိုးရေးမှာဘလောက်များအထောက်အကူဖြစ်မယ်လို့ယူဆလဲခင်ဗျာ
အဲ့ဒီပြချစားမှုကတော့ခုနကလိုပိုက်တိုက်တိုက်ပြီးတော့တင်ချဆန်းနမှုနဲ့ပြီးတော့ရေးယူလိုက်ရင်အဲ့လုတ်တဲ့လူတော်များများရက်သွားမှာပေါ့ဒီဘယ်ဟာတွေပဲကြံမလဲဆိုတော့ဘွာရာပိုင်းဟိုချစားတာမျိုးဖြစ်တဲ့ဥမာထားပါတော့ဥမာတရားဆောင်မယ်ဆိုရင်အဲ့ဒီနေရာလေးကိုမဆောက်တဲ့မယ်မဲ့ပေးဆောက်လိုက်တာတော့ဟာမျိုးပေါ့နော်ဒါမျိုးတွေကကျွန်တော်တို့ကမတိမတာနဲ့လုပ်လို့ရပါမယ်ဟိုတိုက်တိုင်းကြည့်လို့လည်းမရဘူးလေအဲ့ကကြတော့အဲ့ဒါမျိုးတွေချစားတာမျိုးတွေကတော့ကြံမှာပေါ့နော်ပမာဏကြီးကြီးတွေအဲခြားစားတာမျိုးတွေတော့ကြံနေလိမ့်မယ်အဲ့ဒါတော့ဒီထိပ်ပိုင်းနဲ့ကျွန်တော်တို့ဆိုင်လိမ့်မယ်ပေါ့နော်ဆိုတော့ဟိုဒါပေမဲ့ဘာလို့ဖြစ်သွားနိုင်လဲဆိုတော့အသေးပိုင်းနေမှာကျွန်တော်တို့ကဟိုလောက်ကလာစားတော့ဘာလို့ကနဲတဲ့ခါကျတော့ဒီဟိုမုံမိုးပဲဟိုနော်လက်ဖိတ်ဘူးလို့ဟာမျိုးနဲ့ရှင်တန်ရတဲ့ဝန်ထမ်းတွေကျတော့တအားကျက်သွားမယ်ကျက်သွားတဲ့ခါကျရင်တော့ဟိုယူလို့မရတဲ့ခါကျတော့ဟိုလုံးလည်းမလုပ်နိုင်တော့ဘူးကျွန်တော်တို့ဖြစ်သွားမှာပေါ့နော်အရင်ကတော့သူကဟိုဆက်စားပြီးတော့ကျွန်တော်တို့ချောစီလို့ဟာမျိုးနဲ့ရန်တွေကကျွန်တော်တို့လေပတ်နေရတယ်မဟုတ်ဘူးဆိုတချို့နေရာတွေကျတော့လည်းဘာဖြစ်ပြန်လဲဆိုတော့ဒီဘက်ကမလောက်တဲ့ခါကျတော့အတမန်ရုံးစရိတ်တောင်မှဟိုဆက်မှာရှာပြီးတော့သူကလဲနေရတဲ့ဟာမျိုးတွေဆိုရင်မလုတော့ဘဲနဲ့ကျွန်တော်တို့ကရက်ထားလိုက်တဲ့ဟာမျိုးဆိုရင်ဒါပြဿနာဆက်နိုင်တယ်ပေါ့လို့ရက်သွားတယ်နောက်တစ်ခုကတော့ဘာလဲဖြစ်နိုင်လဲဆိုအချင်းအားနေတဲ့ဟာပေါ့နော်ခုနကဥသိတူအောင်မြင်လဲပြောရတာဟိုအခြေချင်းပိုင်းကျတော့သူကချက်ချင်းတင်ပေးလို့မရတဲ့ခါကျတော့ဟိုနှေးသွားလဲဘယ်လိုဖြစ်ရန်သွားပြင်ပေးပြရမှာကျွန်တော်တို့ဟိုတစ်ချိန်မှာလဲစင်ဘူးနဲ့ရှင်မှာလားထိုင်းနဲ့ရှင်မှာလားဌာနချင်းချင်းနဲ့ရှင်ရင်တော့ဟိုထူးမခြားနာလောက်ပဲဖြစ်နေမှာဆိုတော့အဲ့ဒါတွေကတွေ့လို့ဖို့ကျွန်တော်စိတ်တိုင်းခက်မယ်ပေါ့နော်။ဆာရွက်ပုံမှာတော့လွယ်လိမ့်မယ်။တကယ်ကောင်တယ်ပေါ်တဲ့နေရာမှာကျွန်တော်ခက်လိမ့်မယ်ပေါ့
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီဆက်သွက်ထားတဲ့ပုံကူရီးရဲ့နောက်တစ်ခုလည်းအလှည့်ပေးချင်ပါတယ်။သူကတော့ဒီရန်ကုန်မြို့က slime ပွေကုန်းမှာကို slime ပွေကုန်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပထမအဦးဆုံးအနေနဲ့ဟိုသူတို့စိတ်ပိုင်းဆိုင်ရာပြုပြင်ဖို့အတွက်ဝန်ထမ်းနေရာသူတို့ဝန်ထမ်းလောက်ကဝင်ကြဲကအဲ့ဒါစီးပွားရေးလုပ်ငန်းမဟုတ်ဘူး။အဲ့ဒါဝန်ထမ်းလုပ်ငန်းဖြစ်တယ်။သူကချမ်းသာဖို့မဟုတ်ဘူး။ပြည်သူ့အကျိုးကိုတည်ဆောင်ဖို့ဆိုတာပထမအဦးဆုံးသူတို့တဘောပေါက်ဖွန့်တွေဟိုတင်တာနေပေးဖို့လိုတယ်။နောက်ပြီးတော့မှအစိုးရဖက်ကလည်းပဲလဆာမတူပေးနိုင်ရင်တော့မှလဆာတော့အခုကငွေချစ်စနစ်မခိုင်ပါသေးတော့ဥပမာဒရဝန်ကလည်းဟိုးငွေချုပ်အတွင်းဝင်အမေရန်တွင်းရင်အထိအတူတကွာရနိုင်တဲ့ဥစ္စာထောက်ပံ့ကြေးတွေပေးဖို့နောက်ပြီးတော့မှအိမ်ကွာတာလေးတွေဆောက်ပေးဖို့လိုမယ်ထင်တယ်။နောက်တစ်ခုပြောချင်တဲ့ဥစ္စာကအခုထွေအုပ်ကိုကျွန်တော်တို့ပြည်သူလူထုကရင်ဆိုင်နေရတာဖြစ်တယ်။
เออถ้วยเออถ้วยถ้วยวนทานนี่กูแล้วก็ปีเทียนวันจีทานเอามาทาไปเนี่ยแต่มาละจงวันจีทานน่ะเลี้ยเอามาทานนี่สุยเนาะปีตุลีก็ตุลูกูหัวปูบุรุษมาชิงกันไหนไหมตุลูกอะไรเนี่ยป้าหัวผิวปีไหนไม่รู้ทิ้งเลยเออเด็กกี่สาวก็รอเนี่ยสัวกันเลยเป็นลูกไหนไม่รู้มันติดบ่เนาะ
Okay, Jesus Wakamia. General Facebook and people that started show like Popiajamare, who the two Sariate Shirun to a Chinotinaman, Tanamia Luin to Shin, Popiajamare, two are the Mawen, Inly Jeep, Tapipu Tare, Sarzamaduro, when any Muchin, Saini Sita, Mura, can you check the Borarim, Pian Level, Leshi, Nitata, Pizuri, Popumus, and him a Pubu Lubare, not to check out a Suaya policy combo, Yichibare, Lucia Kaune, Nangangao, Lesabu, Uri, Piatantame, Uri, and you lose on Yemishibe, Yun Chacha to Topianbi, Wunanego, Yun Chacha, Lina, Sanya Sikani, and Mule, Mapitima Ure, Pizuya Kisarima, Suaya policy, Ya Urine, Sanjin, and Yun Chacha, Shini, Wunanego, Pipiolo Miava Ure, Suaya policy, Yiji, Lupiojim Navare, so it was Yivare. So, the Winani Pew in Pionley or Pioma solution or Winani Pecca Piama Shizlobe or Toothbin or D. Winani or Sima Ochonide, a soa male, a Toothbin or Genotimale, a Sime, a popular town Shinamale. So, the good Winan Pew in Pionley Male, so Shivamale, so Pio of Ari, Ari Le Samu, Tapia Gisaule, the same to my tetras or Diniama, Ari Le Samu, Tapia, Mamae, the Winani to Leshi. Sinon or Lechi Pony, the Cosinoni, through Yanni Lazari, Kazagunine, oh, Kami Ramla, Nabio, the Ludamakami U solution, Lapilla Yumuru, Shawname Chinidio, Nataloma, Shiva, La Siausidu.
And Yota Garo Malevau, who did not swim in the Jangyagat and Nale Ragadi, when then Loga PB and Piano Yibono, and when then Loga PB and Piano Yiga, as we like Samu, the Kute, the Yellow Maho, you cannot feel the Lugono. ပြဿနာတွေကသူကအများကြီးပဲစပြီးတော့ဟိုတေထားကြတဲ့ကဒီဝန်ထမ်းဖွဲ့စည်းကိုတိစောက်ထားခြင်းကလေးကမာယုံခဲ့တဲ့ဟာတွေရှိတယ်အဲ့ဒါတွေကိုဟိုဒီအစိုးရလက်ထက်မှာပြည်ပြောင်းလို့လုပ်မယ်ဆိုရင်ဥမာရက်ပြရမယ်ဥမာဟိုပုံမှန်နဲ့ပြောမယ်ဆိုရင်အရင်တော့ဆိုရင်ဒီဝန်ကြီးဌာနတွေမှာခေါင်းဆောင်မှုနေရာဥဆောင်မှုနေရာတွေပြေးဖို့ဆိုပြီးတော့မှဟိုတက်မလို့လာတဲ့ဒီရာရှိတဲ့အကုန်လုံးကိ မှုတွေနဲ့ဒါတို့ကိုဆက်ပြီးတော့လုပ်ပေးရမယ်။အဲ့ဒီခါကျရင်တောင်ဝခံမှုမရှိတဲ့အရေးချင်းမရှိတဲ့လူတွေကိုတဖြည်းဖြည်းဖယ်သွားတာပြီးတော့မှနောက်ဝန်ထမ်းအစ်စ်တွေထပ်ပြီးတော့မှထည့်တဲ့ခါကျရင်ပြင့်တော်တဲ့ဝန်ထမ်းတွေတောက်တကယ်ဟိုအရေးချင်းရှိတဲ့ဝန်ထမ်းတွေအဲ့ဒါတွေနဲ့ဖြည်းဖြည်းအစားထိုးတာတွေအဲ့ဒါတပြိုင်တည်းလောက်ရမှာအပြီးတော့မှနောက်ကတော့ပြောတယ်အဂရီလိုက်ချာမှုဒီသာဝန်ထမ်းတစ်ခုတည်းမဟုတ်ဘူးနေရာမှာတကယ်လည်းမြတ်ဖြစ်နေတဲ့ခါကျတော့အဲ့ဒီဥစ္စာတွေပါဟိုတကယ်ဥစ္စာပေါ့နော်ကင်တွေစနစ်တကျကင်တွေသွားမယ်ပို့ပြီးတော့ရေးကြည့်တာကဝန်ထမ်းတွေမှာဒီလိုမျိုးကင်တွေရမယ်ဒါကြီးကခက်ခဲပဲဒီဥစ္စာကိုသမီးတကြပေါ့နော်ဒါအာယုံနဲ့ဆိုက်ရမယ်ဆိုတဲ့ဥစ္စာကိုလက်ရှိတာဝန်ယူထားတဲ့နိုင်ငံရေးခေါင်းဆောင်လို့ခေါ်လို့ရတယ်ပေါ့နော်ဒါတော့ဝန်ကြီးတွေပြည်နယ်နဲ့ဆိုင်တိုင်းမှာရှိနေတဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေကအဲ့ဒါကိုအလုပ်တစ်ခုလို့ပြည်ချောင်သူတို့နားလည်ပြီးတော့လုပ်မှရမယ်သူတို့နားလည်နေတာကငါတို့ကပြည်ပြည်ပြောင်းလဲတဲ့ဒီ policy လေးချမှတ်လိုက်တယ်ဆိုရင်ပြီးပြီလို့သူတို့ထင်နေတဲ့လူတွေအများကြီးရှိတယ်တကယ်တော့မဟုတ်ပါဘူးအဲဒါတွေကိုဝန်ကြီးအဲ့ဒီခုနကလိုဝန်တန်းတွေအကောင့်တွေမပေါ်နိုင်ဘူးဆိုရင်ဘာကြောင့်မပေါ်နိုင်တာလဲဒီဝန်တန်းတွေကိုဘယ်လိုနည်းနဲ့အဲ့လောက်တော့မှသာအရှိကိုတိုးတက်နိုင်မလဲအဲဒါမျိုးတွေကိုသူတို့ပြေချာလုပ်ဖို့တော့လိုတယ်ပို့ပြီးတော့ပြန်မလိမ့်မယ်ကျွန်တော်တို့ဒီကလက်ရှိတာဝန်ယူထားတဲ့အစိုးရဟိုထိပ်ပိုင်းကောင်းဆောင်တယ်တခြားနိုင်ငံကထိပ်ပိုင်းကောင်းဆောင်တွေထက်ကအစားအပေါင်းများဆိုတာပို့ပြီးတော့ပြန်မလိမ့်မယ
်
ဒါပေမဲ့အဲ့လိုလုံးမှသာဒီဝန်ထမ်းတွေကလည်းကောင်းမွန်တဲ့ဝန်ထမ်းအဖွဲ့ကြီးဖြစ်လာပြီးတော့မှတိုင်းပြည်ကိုရှေ့ကိုတိုးတက်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဒီအောက်ကရန်နေရာလေပတ်ဖို့ဟိုသူတို့ကိုယ်တိုင်လည်းဟိုဝန်တွန်းဖို့တော့လိုတော့ပေါ့လေနော်ဆိုတော့အခုကျွန်တော်တို့ဒီဟိုဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့စာတစောင်လည်းရှိနေပါသေးတယ်။မောင်တသနာအမေရိကန်ပြည်တော်စုကပါကိုရရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။ဟုတ်ကျွန်တော်တို့ဦးကျော်လင်းရဲ့ဦးကျော်လင်းအသားဖိုင်နဲ့ဆွေးနွေးထားတာတခုရှိနေပါသေးတယ်။ဦးကျော်လင်းဆွေးနွေးချက်ကိုအရင်ဖွင့်ပြခြင်းပါလား
။အောက်ခြေစင်းစင်းကနိုင်ငံတာဝန်ထမ်းဆောင်နေကြတဲ့ပုဂ္ဂိုလ်တွေထင်ရမဆိုင်နိုင်အောင်ဘ ਹੁ ကအလုံးချုပ်ကင်ထားပြန်တော့အာနာရှင်ဆန်လုံးလို့လူလူကမကြိုက်ကြသလိုအလုပ်တွေလည်းကြန့်ကြခဲ့တယ်။အောက်ခြေစင်းစင်းကပြည်သူလူထုအကျိုးအမြန်သိဖို့လိုတဲ့အရေးချင်းရှိဝန်ထမ်းတွေဖို့စိတ်တိုင်းကြဆောင်ရွက်မရလို့အစင်မပြေခဲ့ပေမဲ့ဗဟိုချုပ်ကင်မှုတွေရှော့ချပေးပြန်တော့လေအောက်ခြေစင်းစင်းကအရေးချင်းမရှိတဲ့သူတွေထင်ရလုံးမဲ့ဘေးကရှိလာပြန်တယ်။အောက်ခြေစင်းစင်းကိုပြန်လည်ထိန်းချုပ်ဖို့ဆိုတာကဗဟိုတစ်ခုတည်းနဲ့စွမ်းဆောင်မှုကလုံးဝမဖြစ်နိုင်တော့မို့အောက်ခြေမှာအင်အားကောင်းတဲ့အရက်ဖက်အဖွဲ့အစည်းတွေတရားဝင်ရည်တည်နိုင်ရေးခွင့်ပြုပေးရတော့မှာပါ။ဒ
ဟုတ်ကဲ့ဒါကတော့ဦးကျော်လင်းချန်ကင်းမျိုးကဆွေးနွေးသွားတာပါနောက်စာတစာကတော့ဒီမောင်သဒနာအမေရိကန်ပြည်တော်စီရောပါသူကတော့လက်ဆော့ဆော့ဆရာဦးစီသူဟိုထောက်ပြသွားတဲ့အချက်နဲ့တော်တော်လေးစင်ပါတယ်သူကတော့နိုင်ငံဝန်နဲ့ပြည်ပြည်သူတွေယုံကြည်အားကိုးရတဲ့ဝန်ထမ်းကောင်းတွေထွက်ပေါ်လာဖို့အချင်းပြတ်ချစမှုတွေကင်းစင်လာဖို့နဲ့စနစ်စိုးရဲ့အကျဉ်းစီရိုက်စိုးတွေပပပြဖို့အရေးယူမှုတွေမစခင် ီသူ့ရဲ့သဘောထားကိုကျွန်တော်တချင်းယုံကြားချင်ပါတယ်ဒီမဟာဗျူဟာရေးဆွဲထားတဲ့အထက်မှာဘာတစ်ချက်ပါလဲဆိုတော့ဒီအစိုးရဝန်ထမ်းတွေကိုအရေးသွေးမြင်မာဖို့ဆိုလို့ရှိရင်အစိုးရအနေနဲ့တခြားနည်းလမ်းတွေနဲ့ပံ့ပိုးသွားမယ်လို့ရေးကရင်အရေးချင်းကိုအခြေခံပြီးချင်းမြင့်မြောက်စားတဲ့အစဉ်လာထွန်းကားဖို့ရည်ရွယ်ထားပါတယ်ဆိုပြီးသူကဖော်ပြထားပါတယ်ဒါတွေကလက်တွေ့အခြေအနေမှာဘလောက်များများဟိုလုံနိုင်မဲ့အလားအလာတွေမြင်မိလဲကိုစေးသူ
ကျွန်တော်ခုနပြောသလိုပေါ့ဟိုလူမှန်နေရာမှန်ဖြစ်ဖို့ရေချင်းရှေ့လူမြောက်စားဖို့ဆိုရင်ဒီဆိုရအဖွဲ့ဝင်ကြီးတွေဝင်ကြီးချုပ်တွေဒီနေရာတွေမှာလဲဒါတကယ်ကိုရေချင်းရှိတဲ့လူတွေကိုနန်းဒါအထက်ထိတ်ကနေစပြီးတော့အောက်အလဲပေါ့နော်အဲ့ဒီအထိလေးစားနိုင်တဲ့ပုံစံမျိုးတွေပေါ့နော်ဟိုကျင်းစာရိတ္တပိုင်းကောင်းသလိုဒီစွမ်းရည်စွမ်းဆောင်ရည်ပေါ့နော်စွမ်းဆောင်ရည်ဆိုတာမှာကျွန်တော်ခေါင်းဆောင်မှုစွမ်းဆောင်ရည်ရောနောက်ပြီးအခါကျပညာရပိုင်းဆိုင်ရာကျွမ်းကျင်မှုပေါ့နော်အဲ့အဲ့လိုမျိုးမှာလေးစားလောက်တဲ့ပုံစံမျိုးတွေဒါမျိုးပုံစံတွေကိုကျွန်တော်တို့ကဒါရွေးချယ်ခံထားဖို့လိုတယ်အဲ့လိုရွေးချယ်ခံထားတော့မှခုနအောက်လက်ကကျွန်တော်ညွန်ကျုပ်တို့ညွန်မှုပေါ့နော်အောက်ဆုံးပြတာကြည့်တာလေးစားပြီးပုံရလေးစားရတာဘာမှတော့သိလို့ဆရာမလို့ပဲနော်အောက်မြင်လဲပတ်နိုင်မယ်ပြီးတော့သူ့ကိုကြည့်ပြီးတော့ထိတ်ကဖြစ်နေတဲ့ဝင်ကြီးဝင်ကြီးတို့တွေကြည့်ပြီးတဲ့ခါကျရင်သူတွေကလေးစားပြီးတော့ဟာငါတို့လည်းဒီလိုသိလို့မယ်ဆိုပြီးတော့အသိတဲ့တွေလည်းကျွန်တော်ထိတ်သွားလာနိုင်တဲ့ခါကျတော့ခုနကလို့ TikTok ပုံစံတွေကတကယ်ကောင်းဆိုတဲ့ဟာတွေမြန်မာပြည်ထဲမှာကျွန်တော်ရှိတယ်သူ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံပြည်မှာလည်းရှိတော့ဒီလူတွေကိုလည်းကျွန်တော်တို့ကျောသားရင်သာမခွဲပဲနဲ့ပေါ့နော်ခုနလိုဝါရပါညာအဲ့ဒါမျိုးမခွဲပဲနဲ့ဒါခေါ်သုံးတယ်နဲ့အဲ့ဒါဆိုရင်တော့ဒါအမြင်ရွေ့မယ်ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါပင်တိုင်းဆွေးနွေးပေးကြတဲ့တင်ဆက်ဆရာဦးစီသူအောင်မြင့်ကိုစေးသူကိုတိုင်းပါဝင်ဆွေးနွေးတဲ့သူတွေအီးမေးလ်တွေ Facebook တွေအသံဖန်တွေနဲ့ဆွေးနွေးတဲ့သူတွေနဲ့တော်တက်ရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရက်လေးလိုင်းဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOE ရဲ့တင်းငွေနေမနေ6နိုင်ကနေ9နိုင်တီထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုညာနိုင်ကြီးညာပေးပါမယ်ရှင
်ပြီးခဲ့တဲ့2016ဂျွန်လအမေရိကန်ရွေးကောက်ပွဲဂျူမဲဆွယ်စည်းရုံးကာလအတွင်းသမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားရှေ့နေသူညို့မျိုးကထရမ့်အဆောက်အအုံမှာတွေ့ဆုံခဲ့တဲ့အတွက်အဲဒီမှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထွက်ပေါ်လာခဲ့ပါတယ်ရုရှားရှေ့နေနတာလီယာဗက်ဆော်နီစကာယာနဲ့ဒူရုရှားနယ်ပယ်အမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆမိုချွန်နော့ဖ်နဲ့ရီနက်အမက်ရှင်တို့ဆိုသူတွေအဲ့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ကြနေမှာဖော်ပြလိုက်ပါတယ်သမ္မတထရမ့်ရဲ့ဒါဒေါ်နယ်ထရမ့်ဂျူနီယာကတော့ဒီတွေ့ဆုံမှုဟာရုရှားကလေးတွေကိုအမေရိကန်တွေမွေးစားတာနဲ့ပတ်သက်ပြီးတော့ရုရှားကတားမြစ်ထားတာကိုဆွေးနွေးပြောဆိုဖို့အတွက်ဆိုပြီးတော့မူလကပြောကြားခဲ့တာဖြစ်ပါတယ်တူရကီနိုင်ငံမှာမောင်မြင်တဲ့အာနာသိမ့်မှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပခဲ့ကြပါတယ်တူရကီအာဏာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီးလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရဖြစ်ကြေညာခဲ့ပါတယ်ကွယ်လွန်သူတရုတ်တိုက်ခံနိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှာဘိုရဲ့ရုပ်လောင်းကိုဒီကနေ့မနက်ပိုင်းမှာမိသားစုကမီးသင်းကြိုပြီးတော့ရုပ်ပြကိုပင်လယ်ထဲကိုကျဲချလိုက်တယ်လို့တရုတ်ဆိုရထောင်ဝင်ရှိသူတွေကပြောကြားလိုက်ပါတယ်Wimbledon Tennis အမျိုးသမီးတူးချင်းနောက်ဆုံးဖိုင်နယ်မှာတော့ Spain နိုင်ငံက Garbiñe Muguruza ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ပြီးခဲ့တဲ့မိနစ်ပိုင်းကပဲပြီးသွားခဲ့တဲ့နောက်ဆုံးဖိုင်နယ်ပွဲမှာ Muguruza နဲ့ Venus Williams တို့အချိန်နဲ့ကစားခဲ့ကြပြီးတော့ပထမပွဲမှာ Muguruza က6-5နဲ့နိုင်ပြီးဒုတိယပွဲမှာတော့ Muguruza က6-3နဲ့နိုင်ပြီးနောက်ဆုံးမှာ6-5 6-3နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာ Muguruza အတွက်တော့ပထမဆုံးအချိန် Wimbledon ပြိုင်ပွဲကိုပိုဆွဲတာဖြစ်ပြီးတော့Grand Slam Soup လာကိုတော့ဒုတိယအကြိမ်ရရှိတာဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုရရန်နိုင်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမှစုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TL1 ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာပါရှင်။ View American သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်
ည9နိုင်ကနေ10နိုင်အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.